Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် April 22ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတန်းလွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာတော်တော်ရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ
်ကျွန်တော်ကတော့ဇဝင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ယမန်နိုင်ငံအတွင်းကဟူသီးတပုံတွေပေါ်လေကြောင်းကနေတိုက်ခတ်နေတာတွေကိုရပ်တန့်လိုက်ပြီလို့ Saudi Arabia ကပြောပါတယ်။ထိုင်းနိုင်ငံအနေနဲ့နိုင်ငံတကာငါးဖက်မှုဆိုင်ရာစစ်မီးစစ်ကမ်းတွေကိုမလိုက်နိုင်ရင် EU ကိုပင်လယ်စာတွေတင်ပို့ခွင့်ကနေရပ်ဆိုင်မယ်လို့ EU ကသတိပေးလိုက်ပါတယ်။အာရှအာဖရိကထိပ်သီးဆွေးနွေးပွဲတွေ့ဖို့အတွက်မြန်မာသမ္မတဦးသိန်းစင်အပါအဝင်နိုင်ငံပေါင်း30ကျော်ကခေါင်းဆောင်နေအင်ဒိုနီးရှားနိုင်ငံကိုရောက်လာနေကြပြီဖြစ်ပါတယ်။ဒီလိုနိုင်ငံငါးနဲ့ဒေသရင်းသတင်းတွေကိုမှတ်ယဉ်ကျေးနိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်
Burma is a real move backwards from the promises made by the government when it changed.
တရင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ရဲ့တာဝန်ရှိသူပြောတော်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာကဘာပေါ်စင်စာဖျက်တတ်မှုအများဆုံးဆယ်နိုင်ငံစီးနှဲမှာပါဝင်နေတဲ့အကြောင်းထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ကြားရမယ့်သတင်းလွှာထဲမှာနားဆင်ကြရပါမယ်။ဂျာမနီနိုင်ငံကိုရောက်နေတဲ့မြန်မာလွှတ်တော်ကိုယ်စားလှယ်ရဲ့ခီးစဉ်ပေါ်ထင်မြင်သုံးသပ်ချက်တွေပြီးတော့အကူတိုင်းအတွင်းမှာဒေသခံတွေနဲ့လူမှုအဖွဲ့အစည်းတွေစုဖွဲ့ထားတဲ့မြေယာပြန်လည်ရရှိရေးကော်မတီကဘာတွေလှုပ်ဆောင်မှုပြင်ဆင်နေတယ်လဲဆိုတဲ့သတင်းပေးပို့ချက်နောက်ပြီးတော့ဘန်ကောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂတရားမဝင်မူရစီဝါတက်ဖြစ်ရေးညီလာခံအကြောင်းစာတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
ဒီမင်းနိုင်ငံအတွင်းကဟူသီးတပုံတွေပေါ်အာရညွန်မောင်းအဖွဲ့ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်နေတာတွေကိုရပ်တန့်လိုက်ပြီဖြစ်ကြောင်း Saudi Arabia နိုင်ငံကပြောပါတယ်။ဒါပေမဲ့ဟူသီးတပုံအဖွဲ့ပေါ်ဖိအားပေးမှုတွေကတော့ရော့တော့မှာမဟုတ်ဘူးလို့ဆိုပါတယ်။သတင်းပတ်လေးပါးကြာလေကြောင်းကတိုက်ခိုက်မှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ဟူသီးတပုံအဖွဲ့အနေနဲ့ Saudi Arabia အပါအဝင်ယမန်နိုင်ငံသားတွေကိုရောတခြားနိုင်ငံတွေကိုပါအန္တရာယ်ပြုနိုင်တဲ့အနေအထားမှာမရှိတော့ဘူးလို့ Saudi အရာရှိတွေကအင်္ဂါနေ့မှာပြောပါတယ်။ညွန်မောင်းအဖွဲ့အနေနဲ့တပုံအဖွဲ့တွေရဲ့ထိုးစစ်ဆင်မှုကိုရပ်တန့်လိုက်နိုင်ပြီးနိုင်ငံတကာကအတိမတ်ပြုအစိုးရကိုအာဏာပြတ်အပ်ပေးတဲ့ဒုတိယဆင့်ဖြစ်တဲ့နိုင်ငံရေးလုပ်ငန်းစဉ်နဲ့အရသားတွေကိုကူညီရေးအစီအစဉ်တွေစတင်မနိုင်တော့မယ်လို့ဆိုပါတယ်။ဒါပေမဲ့ဟူသီးအဖွဲ့အနေနဲ့ယမန်နိုင်ငံအတွင်းသားလာလှုပ်ရှားမှုရပ်တန့်ရေးအတွက်ညွန်မောင်းအဖွဲ့အနေနဲ့ဆက်လက်ဆောင်ရွက်တော့မှာဖြစ်ပြီးလူအရင်အခြေမရွေးလေကြောင်းတိုက်ခိုက်မှုတွေကိုပြန်လည်စတင်နိုင်တယ်လို့လည်း Saudi အစိုးရကပြောပါတယ်။ဟူသီးတပုံအဖွဲ့ကိုကူညီနေတယ်လို့တန်တရားရှိခံထားရတဲ့အီရန်နိုင်ငံကတော့ Saudi Arabia ရဲ့အခုလိုကြီးညာချက်ဟာနိုင်ငံရေးအရပြည်လည်စေဖို့ပုံမှန်နှိစက်လာခြင်းဖြစ်တယ်လို့ပြောပါတယ်။
ရဲပြည်လယ်မှာတိတ်မောက်သွားခဲ့တဲ့ပြောင်းရွှေ့အခြေချသူများတည်ဆောင်လာတဲ့တင်မော့ရဲ့ဂျူနီစီယာလူမျိုးမာလိန်မှုဟာကယ်ဆယ်ဖို့လာတဲ့နောက်ပင်လယ်ကူးကုန်တင်တင်မော့ကိုမှားပြီးဝင်တိုက်မိခဲ့တာဖြစ်တယ်လို့အီတလီအစိုးရရှေ့နေတွေကအင်္ဂါနေ့ကပြောဆိုလိုက်ပါတယ်။ဆီစလီကျွန်းရဲ့ကာတာနီးယားမြို့မှာရှိတဲ့အစိုးရရှေ့နေတွေရဲ့အဆိုအရဆိုရင်ပြီးခဲ့တဲ့သတင်းပတ်ကုံကလစ်ဗျာကမ်းလွန်ပိုင်းမှာမတိတ်မောက်မီလူအပြည့်တည်ဆောင်လာတဲ့တင်မော့ရဲ့မာလိန်မှုကသူတင်မောကိုပေါ်တူဂီကုန်တင်တင်မောဘက်ကိုဥတီမောင်းခဲ့တာဖြစ်တယ်လို့သိရပါဗျ။အရှေ့လေပိုင်းနဲ့အာဖရိကတို့ရဲ့ဆင်းရဲမွဲတေမှုနဲ့စစ်ဘေးဒဏ်ကနေဥရောပကိုထွက်ပြေးလာခဲ့ကြတဲ့ရွှေပြောင်းအခြေချသူ900ခန့်တို့ဟာရေနစ်တည်ဆုံခဲ့တာပါ။အသက်မသေးဘဲကျန်ရစ်သူ28ဦးတို့ကသာကယ်ဆယ်နိုင်ခဲ့ပြီးဒါဟာမြေထဲပင်လယ်မှာအခြေချပြောင်းရွှေ့သူတွေနစ်မြုပ်တဲ့ထည့်ရမှာအဆိုးရွားဆုံးဖြစ်တယ်လို့အဆိုးရွားရှင်တွေကပြောပါတယ်။ဒါအပြင်တင်းမောမောက်မှုနဲ့တရားမဝင်လူကုန်ကူးမှုအပြင်လူပေါင်းများစွာတေဆေမှုအတွက်အသက်28နှစ်အရွယ်မာလိန်မှုကိုဖမ်းဆီးထားတယ်လို့လည်းအဆိုးရွားရှင်တွေကဆိုပါတယ်ရှင်
။ထိုင်းနိုင်ငံအနေနဲ့ IUU ခေါ်တရားမဝင်တဲ့အသိမပေးတဲ့စီးမြင့်အရလိုက်နာခြင်းမရှိတဲ့ငါးဖမ်းလုပ်ငန်းကိုတိတိတသာပြောင်းလဲပြင်မလား။တို့ရိမဟုတ် EU နိုင်ငံတွေကိုပင်လယ်စာတွေတင်ပို့နေမှုခုနှစ်ပိုင်းမှာရပ်ဆိုင်ခံမလားဆိုပြီးအဝါရောင်ကတ်ရာဇတန်ထုတ်ပြန်သတိပေးလိုက်ပါတယ်။တိတာတဲ့ချိုးရင်ချက်တွေရှိနေတယ်လို့ဖော်ပြထားပြီးနိုင်ငံတကာမှာလိုက်နာရမယ့်စီမင်းကန့်သက်ချက်တွေကိုထိုင်းနိုင်ငံအနေနဲ့လိုက်နာဆောင်ရွက်ခြင်းရှိမရှိဆိုတဲ့အချက်ကိုပြသတဲ့တိုင်းပြည်ရဲ့ဥပဒေစည်းကမ်းပေါ်လိုက်နာဆောင်ရွက်မှုအုပ်ချုပ်ရေးပိုင်းစတဲ့ဥပဒေမူပိုင်းကိုအသေးစိတ်လေ့လာဆန်းစစ်ပြီးတဲ့နောက် EU ကအခုလိုဆုံးဖြတ်လိုက်ခြင်းဖြစ်တယ်လို့ဆိုပါတယ်။တကယ်လို့ EU ကအနီရောင်ကတ်ကိုထုတ်ပြန်လိုက်ရင်တော့ထိုင်းနိုင်ငံရဲ့ပင်လယ်စာတင်ပို့မှုလုပ်ငန်းဝင်ငွေကိုနှစ်စဉ်အမေရိကန်ဒေါ်လာတန်900အထိထိခိုက်သွားစေနိုင်ပါတယ်။ EU ကအထူးစိုးရိမ်တဲ့အချက်ကတော့ထိုင်းနိုင်ငံအနေနဲ့ငါးတင်ပို့မှုလုပ်ငန်းအတွက်လိုက်နာရမယ့်မူလသဘောတူညီချက်ကိုလိုက်နာဖို့ပြက်ကွက်တာနဲ့ တရားဥပဒေနဲ့အညီလိုက်နာဆောင်ရွက်ခြင်းမရှိတဲ့အချက်တွေဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ငါးဖက်လုံငန်းဆိုင်ရာ policy တွေတိုးတက်ကောင်းမွန်အောင်လှုပ်ဆောင်တဲ့အနေနဲ့စိုက်ပျိုးရေးဝန်ကြီးဌာနကဖုခက်ဒေသမှာအခုသတင်းပတ်အတွင်း campaign တွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။တရားမဝင်ငါးဖက်လုံငန်းကနှစ်စဉ် American Dollar 10 billion အထိရှိနေတာကြောင့်ဒါဟာကမ္ဘာတဝန်တရားဝင်ငါးဖန်းလုပ်ငန်းရဲ့15ရာခိုင်နှုန်းဖြစ်တယ်လို့ IUU ကပြောပါတယ
်။ဒီကနေ့နှစ်တွေအတွင်းပင်လယ်ပြင်မှာတင်မော်တွေအပိုက်စီးမှုတွေကြာဆင်းလာပြီးတဲ့နောက်ဒီနှစ်လေးလပိုင်းမှာပင်လယ်ဓားများတွေတိုက်ခိုက်မှုဟာ2014ခုနှစ်အလားတူကာလထည့်စားရင်10ရာခိုင်နှုန်းတိုးလာတယ်လို့နိုင်ငံတကာပင်လယ်ရေကြောင်းဌာနကပြောလိုက်ပါတယ်။2015ခုနှစ်ကစတင်ပြီးတော့တိုက်ခိုက်မှုအလုံးတို့ရဲ့တဝက်ကျော်ဟာအရှေ့တောင်အာရှရေပြင်တွေမှာဖြစ်ပွားခဲ့တာပါ။အဲ့ဒီဒေတာမှာပြမနှစ်ပတ်မှတစ်ချိန်ပင်လယ်ဓားတွေဟာကန်ယိုဒန်သွားရေနံတင်သင်းမောတွေကိုအပိုင်စီးခဲ့ကြတာဖြစ်ပါတယ်။ဒီနှစ်အတွင်းတိုက်ခိုက်မှုအများဆုံးဖြစ်ပွားခဲ့တဲ့နိုင်ငံဟာအင်ဒိုနီးရှားဖြစ်ပြီးတိုက်ခိုက်မှုအလုံးရဲ့40ရာခိုင်နှုန်းရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့3လအတွင်း8ချိန်မြောက်တိုက်ခိုက်မှုတွေကိုတော့ဗီယက်နမ်ရေပြင်မှာဖြစ်ပွားခဲ့တာကိုတွေ့ရပါတယ်ရှင
်။ VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဒီကနေ့ပုထုနေ့မှာစတင်မဲ့အာရှအာဖရိကအထက်သီးဆွေးနွေးကိုတက်ဖို့အတွက်အာရှနဲ့အာဖရိကနိုင်ငံတွေကခေါင်းဆောင်တွေဂျကာတာမြို့တော်ကိုအင်္ဂါနေ့ကစတင်ရောက်ရှိလာနေကြပြီဖြစ်ပါတယ်။1955ခုနှစ်စစ်အေးခေတ်မတိုင်ခင်ဗဲမလန်နိုင်ငံများအဖွဲ့ဖြစ်ပေါ်လာရေးကိုအစပြုပေးလိုက်တဲ့ဒီအာရှအာဖရိကထိပ်သီးညီလာခံရဲ့နှစ်60မြောက်အထိမ်းအမှတ်ဆွေးနွေးတက်ရောက်ဖို့မြန်မာသမ္မတဦးသိန်းစင်ဟာလည်းအင်ဒိုနီးရှားနိုင်ငံကိုမနေ့အင်္ဂါနေ့ကရောက်ရှိသွားပြီဖြစ်ပါတယ်။1955ခုနှစ်ကကိုလိုနီစနစ်အောက်ကနေလွတ်မြောက်ခဲ့ပြီးအဲ့ဒီအချိန်ကလွတ်လပ်တဲ့နိုင်ငံတွေဖြစ်လာကြစမူလညီလာခံကိုတက်ရောက်ခဲ့ကြတဲ့နိုင်ငံတွေကခေါင်းဆောင်တွေဟာဘန်တောင်းညီလာခံလို့ခေါ်တဲ့အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာတွေ့ဆုံခဲ့ကြတာပါအခုကျင်းပတဲ့ထိပ်သီးညီလာခံကိုမြန်မာတရုတ်ဂျပန်ဘရူနိုင်းမလေးရှားတို့အပါအဝင်နိုင်ငံပေါင်း30ယောက်ကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်တောင်အာဖရိကသမ္မတဂျေကော့ဇူမာကတော့မူလကညီလာခံကိုတက်ရောက်ဖို့စီစဉ်ထားပေမဲ့တိုက်ပွဲအတွင်းလူမှုကြီးကြပ်ရေးစန့်ကျင်တဲ့အကြမ်းဖက်ဆူပူမှုတွေဖြစ်ပေါ်နေတဲ့အတွက်အနာဂတ်မှာညီလာခံတက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပါတယ်အာရှနဲ့အာဖရိကတိုက်ကြီးနှစ်တိုက်အတွက်ဂျပန်နိုင်ငံကငင်းချင်းရင်းနဲ့တာယာဝါပြောရေးဆိုင်ရာအကူအညီတွေပေးမဲ့အစီအစဉ်ကိုဒီညီလာခံအတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတင်ပြသွားဖို့ရှိပါတယ်ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုဝန်ကြီးချုပ်ရှင်ဇိုအာဘေအနေနဲ့ဒီညီလာခံအတွင်းတောင်းပန်မလားဆိုတဲ့အပေါ်တရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကအနိကစောင့်ကြည့်နေကြမှာဖြစ်ပါတယ်
ပါကစ္စတန်ကိုတွားရောက်တဲ့သူ့ရဲ့ပထမဦးဆုံးတရားဝင်ခီးစဉ်အတွင်းတရုတ်သမ္မတရှီဂျင်းပင်ကတရုတ်နဲ့ပါကစ္စတန်ကြားထူးခြားတဲ့ချစ်ကြည်ရေးတည်ဆောက်နိုင်ခဲ့တယ်လို့အင်္ဂါနေ့ကပြောကြားခဲ့ပါတယ်။ပါကစ္စတန်လွှတ်တော်ကိုမေကွန်းပြောကြားရမှာသမ္မတရှီကအစ္စလာမဘတ်ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအားထုတ်မှုတွေကိုချီးကျူးလိုက်ပြီးပါကစ္စတန်နဲ့တရုတ်တို့ကြားလုံခြုံရေးနဲ့ပတ်သက်လို့တပြေးညီအရေးကြီးတဲ့ခံယူချက်ထားရှိတယ်လို့ပြောကြားခဲ့ပါတယ်။လွှတ်တော်အမတ်တွေကိုပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရစ်ကမေကွန်းပြောကြားရမှာတော့အစ္စလာမဘတ်နဲ့ဘေကျင်းအစိုးရတို့နှစ်ရက်အကြာမှာဒီအကြမ်းဖက်မှုအန်ဒီရဲ့ပပျောက်ရေးအတူတကွလက်တွဲဆောင်ရွက်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။သမ္မတရှီဟာပါကစ္စတန်မြို့တော်အစ္စလာမဘတ်ကိုနှစ်ရက်တာခီးစဉ်အတွက်တနင်္လာနေ့ကဆောက်ရောက်ခဲ့တာပါရှင်
။အကျင့်ပြတ်ချဆမှုကိစ္စမှာပါဝင်ပတ်သက်နေတဲ့အတွက်တောင်ကိုရီးယားဝန်ကြီးချုပ်လီဝမ်ကူဟာယာရုကနှုတ်ထွက်သွားပြီဖြစ်ပါတယ်။အခုလအစောပိုင်းတုန်းကကိုတတ်သေးသွားတဲ့စီးပွားရေးသမားထံကနေတရားမဝင်ငွေကြေးတွေလက်ခံရယူခဲ့တယ်ဆိုပြီးဝန်ကြီးချုပ်လီဝမ်ကူအနေနဲ့ဆွတ်ဆွတ်ခံရတာဖြစ်ပါတယ်ဝန်ကြီးချုပ်အပါအဝင်ထိတ်တန့်အစိုးရအရာရှိတွေကိုသူ့အနေနဲ့တစိုးလက်ဆောင်တွေပေးခဲ့ကြောင်းသူမသိခင်အဲ့ဒီစီးပွားရေးသမားကမီဒီယာတွေကိုပြောကြားခဲ့ပါတယ်ဝန်ကြီးချုပ်လီဝမ်ကူအပါအဝင်အရာရှိတော်တော်များများဟာတမရပက်ကျွန်ဟေးနဲ့နီးစပ်တဲ့မဟာမိတ်တွေဖြစ်ကြပါတယ်
နိုင်ငံပေါင်း130ကျော်ရှိတဲ့လူတွေထံကကောက်ယူတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအပေါ်သဘောကျထောက်ခံမှုစစ်တမ်းမှာ၈နှစ်ဆက်တိုက်အဖြစ်ရုရှားကအနိုင်ဆုံးအဆင့်ရရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ယူကရိန်းမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့ပြီးမော်စကိုအပေါ်လူကြိုက်များမှုအဆင့်ဟာအနောက်နိုင်ငံတွေမှာတိတာစွာကျဆင်းခဲ့တာဖြစ်ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းလာတွေကိုတင်ဆက်ပေးပါတော့မယ် CPGA လို့ခေါ်တဲ့သတင်းတောက်များကာကွယ်ရေးကော်မတီက အီဘီလာ21ရက်နေ့မှာထုတ်ပြန်လိုက်တဲ့ကမ္ဘာစင်ဆာဖြတ်တက်မှုအများဆုံး10နိုင်ငံစီးရင်ထဲမှာမြန်မာနိုင်ငံဟာနံပါတ်9အဆင့်မှာပါဝင်နေပါတယ်။ဒါဟာမြန်မာနိုင်ငံမှာသတင်းလူလက်ခွင့်ရှိအောင်ဆောင်ရွက်မယ်ဆိုတဲ့သမ္မတဦးသိန်းစိန်အစိုးရရဲ့ဂရုကဝတ်ပေးထားတဲ့အပေါ်နိုင်ငံတကာအနေနဲ့မေးခွန်းထုတ်စီရတယ်ရှိလာတယ်လို့ CPJ က VOE ကိုပြောပါတယ်။မတ်အင်ဂျင်နီယာကအကြောင်းစုံကိုပြောပြပေးမှာပါ
။ကမ္ဘာစင်ဆာဖြတ်တက်မှုအများဆုံး10နိုင်ငံစီးရင်ကိုတတိယအကြိမ်မြောက်ပြုစုရမှာအင်တာနက်အသုံးပြုမှုကိုအာဏာပိုင်တွေဘက်ကကန့်သတ်စောင့်ကြည့်တာသတင်းတောက်တွေကိုဖန်ဆီးထောင်ချတဲ့အရေးအတွက်ပေါ်မှာမူတည်ပြီးတော့ CPJ ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေကဖိနှိပ်တဲ့အစိုးရတွေရဲ့မူဝါဒတွေကိုမီးမောင်းထိုးပြဖို့ရည်ရွယ်ချက်နဲ့ထုတ်ပြန်တာဖြစ်တယ်လို့လည်း CPJ ကပြောပါတယ်။အဲ့ဒီတည်းမှာမြန်မာနိုင်ငံကနံပါတ်9အဆင့်မှာရှိနေတာနဲ့ပတ်သက်လို့ CPJ ရဲ့အာရှအစီအစဉ်လုပ်ငန်းညှိနှိုင်းရေးမှူး Bob Dees ကအခုလိုရှင်းပြပါတယ်။
What we see happening in Burma is a real move backwards from the promises made by the government when it changed a few years ago. What we see is a sort of regression towards the situation and take any criticism.
ငွေရည်နဲ့နိုင်ငံကမြန်မာနိုင်ငံမှာအပြောင်းအလဲတွေဆက်ပြီးတော့ကျုပ်တဲ့အချိန်အစိုးရကပေးခဲ့တဲ့ဂရုတွေအရာတွေဟာအခုဆိုရင်နောက်ပြန်ဆုတ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်။သတင်းတော့တော်တော်များများအချင်းတောင်တွေထဲမှာထိမ့်သိမ်းခံထားရပါတယ်။အစိုးရကိုစန့်ကျင်သူတွေအထူးသဖြင့်စစ်တပ်ကိုဝေဖန်သူတွေဆိုရင်လည်းအဖမ်းခံခဲ့ကြရပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အစိုးရရဲ့ဂရုပြုလှုပ်ဆောင်ပါမယ်ဆိုတဲ့အပေါ်မှာကျွန်တော်တို့မေးခွန်းထုတ်စီရတာရှိနေပါတယ်
။ဒါ့အပြင်သမ္မတဦးသိန်းစိန်အစိုးရဟာသတင်းထုတ်တွေကိုဖန်ဆီးထောင်ချနေတာတွေဟာသတင်းလွတ်လပ်ခွင့်အခြေအနေကိုပိုပြီးဆိုးရွားသွားစေတယ်လို့မြင်ကြောင်း Bob Dees ကပြောပါတယ
်။ We now count 10 journalists in jail.
မြန်မာနိုင်ငံမှာလက်ရှိသတင်းသမား10ဦးဖမ်းခံထားရပါတယ
်။
သမ္မတဦးသိန်းစိန်အစိုးရတက်လာကစားအရင်စစ်အစိုးရလက်ထက်ကထိမ့်သိမ်းခံထားရတဲ့သတင်းသမားတွေအားလုံးလွတ်ပြေးလိုက်ချိန်တုန်းကကျွန်တော်တို့အားလုံးစိတ်လှုပ်ရှားခဲ့ကြတာပါ။အဲ့ဒါအချိန်သိမ့်မကြလိုက်ပါဘူး။အခုအရင်တိုင်းပဲသတင်းတောက်တွေကိုဖမ်းဆီးထောင်ချနေတာပါ။
အစိုးရအနေနဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုတကယ်ခွင့်ပြုခြင်းနဲ့ဆိုရင်အခုလိုသတင်းတောက်တွေဖမ်းဆီးခံထားရတဲ့အခြေအနေမျိုးမရောက်နိုင်ဘူးလို့ Messenger သတင်းဂျာနယ်ရဲ့တာဝန်ခံ Editor ကိုသူရအောင်ကလည်းပြောပါတယ်
။တကယ်တမ်းတော့အစိုးရအနေနဲ့အသိဉာဏ်ပြောင်းတဲ့အစိုးရတည်းရဲ့မှန်တယ်။ပြီးတော့တကယ်သတင်းမီဒီယာလွတ်လပ်ခွင့်ကိုတကယ်အားပေးတဲ့အစိုးရတည်းရဲ့ဖြစ်တယ်ဆိုလို့ရှိရင်ဒီအခြေအနေကဖြစ်လာပြန်မရှိဘူးလို့ကျွန်တော်ကတော့ယူဆတယ်ပြော။အစိုးရတည်းတဲ့မှာကောင်းလာရရောမရှိရောကောင်းလာရရှိပါတယ်ဒါကျွန်တော်ညပြီးဟိုတွေးကြည့်ရပါတော့ဒါပေမဲ့လည်းဒီမီဒီယာကမှဂျာနယ်လစ်တွေတကယ်ကာကွယ်ပြီးတယ်တကယ်လွတ်လပ်စွာထုတ်ဖို့ရည်ရွယ်တဲ့သူတွေကိုဆက်နေလေကြူစီတာမျိုးအစိုးရမှမတွေးသေးဘူးညနောက်တစ်ချက်ဥပမာကျွန်တော်တို့ဒါပေမဲ့လက်ဗရန်မှာဖြစ်သွားတဲ့ကိစ္စဆိုလို့ရှိရင်ကြည့်တာနော်ဒီမီဒီယာကမှရင်ချက်ဆက်ဆိုင်နဲ့ခံရရရှိရဖန်ဆီးခံရရရှိဒါမျိုးတွေကဒီအခြေအနေမှာမရှိတင်တော့ဘူးကျွန်တော်တို့ကတော့ယူဆတယ်သူတို့ညာလဲဒီချိန်ကြီးကကျွန်တော်နိုင်ငံမှာရှိနေတဲ့အတွက်စိတ်ကြောနေတာချိန်လို့ပေါ့ဗျာ
ဒါအပြင်မြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေပြဋ္ဌာန်းခဲ့တယ်ဆိုပေမဲ့သတင်းသမားတွေကိုအကာအကွယ်ပေးနိုင်တဲ့ခိုင်မာတဲ့ဥပဒေမရှိသေးဘူးလို့လည်းကိုသူရအောင်ကအခုလိုဆက်ပြောပါဗျာ
ကျွန်တော်တကယ်လက်လက်ခွင့်ရတာမဟုတ်ဘူးလို့ကျွန်တော်မြင်တယ်ကျွန်တော်တို့မှာတိကျတာဖိအားပေးမှုရှိတယ်မတိကျတာဖိအားပေးမှုရှိတယ်လွတ်လပ်စွာရည်စားဖော်ပြလို့ရတယ်ဆိုပေမဲ့အရင်ကကရေးသားဖော်ပြရတဲ့လူကြီးနောက်မှာဗာနီးဥပဒေမှာကာရင်ထားတာမရှိဘူး။ဆိုတော့သတင်းထုတ်တွေနော်ဂျာနယ်လစ်တွေကိုတကယ်ကာကွယ်ပေးတဲ့ဥပဒေမြန်မာပြည်မှာအခုတက်တည်ကိုအစိုးရပြတ်တဲ့မှာအခုတက်တည်ကိုမဖော်ဆောင်နိုင်ဘူးနေရတာ။အဲ့ဒီခါကျတော့ကျွန်တော်တို့တည်းလက်ရှိအခြေအနေကကျွန်တော်ခုနကပြောသလိုပဲ။ကျောင်းဝင်ပြည်ပြည်ရတယ်ကျောင်းဝင်အကြီးအကျယ်ကိုရောက်သွားတဲ့အခြေအနေခုပဲလို့ပဲကျွန်တော်မြင်ပါတယ်။ဒီရလွတ်လပ်ခွင့်တော့ကျွန်တော်မြင်ပါဟုတ်ခင်ဗ
ျမနေ့ကထုတ်ပြန်တဲ့ CPJ ရဲ့ကြေညာချက်မှာသမ္မတဦးသိန်းစိန်လက်ထက်သတင်းမီဒီယာလွတ်လပ်ခွင့်ဘလောက်ဆုံးရှုံးနေတယ်လဲဆိုတာကိုလည်းဝေဖန်ထောက်ပြထားပါဗျ။မြန်မာနိုင်ငံမှာနှစ်ပေါင်း၄၀ကြာခဲ့တဲ့ပုံတိတ်ထုတ်ဝေခြင်းဆိုင်ရာစင်စာဖြတ်တောက်မှုကို2012ခုနှစ်ကဖြတ်သိမ်းခဲ့တယ်ဆိုပေမဲ့လည်းသတင်းမီဒီယာကိုအာဏာပိုင်တွေကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတယ်လို့ CPJ ကရေးသားထားပါဗျ။ Unity Channel အမှုဆောင် Editor ချုပ်အပါအဝင်သတင်းသမားလေးဦးကိုထောင်ဒဏ်10နှစ်နဲ့အလုတ်ကျန်းပြစ်ဒဏ်ချမှတ်ခဲ့တာဟာစစ်တပ်နဲ့ပတ်သက်ရင်သတင်းသမားတွေကိုပြင်းထန်တဲ့ဖိနှိပ်မှုတစ်ခုဖြစ် CPJ ကထောက်ပြထားပါတယ်။ဒါ့အပြင်ဘိုင်မွန်းတက်နေဂျာနေကသတင်းတောက်3ယောက်နဲ့ထုတ်ဝေသူ2ဦးတို့ကိုနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်နဲ့ထောင်ဒဏ်2နှစ်စီချမှတ်ခဲ့တာစတာတွေကိုလည်းဖော်ပြထားပါတယ်။ နောက်ပြီး2014ခုနှစ်အောက်တိုဘာလမှာအလွတ်တည်တောက်ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ကိုထိုင်းမြန်မာနယ်စပ်မှာစစ်တပ်ကပြစ်တက်ခဲ့တဲ့အမှုကိုလည်းဝေဖန်ထောက်ပြထားပါတယ်။ CPJ ကအခုလိုထုတ်ပြန်တဲ့ကမ္ဘာစင်စာဖြတ်တောက်မှုအများဆုံးစစ်နိုင်ငံစီးရင်အစီရင်ခံစာဟာဧပြီလ29ရက်နေ့ကုလသမဂ္ဂဌာနချုပ်မှာသတင်းမီဒီယာကိုတိုက်ခိုက်မှုများဆိုတဲ့ CPJ ကတင်ပြမဲ့နှစ်ပတ်လည်အစီရင်ခံစာရဲ့တစိုက်တစ်ပိုင်းလည်းဖြစ်ပါရဲ့ရှင်။
မင်းကြီးနဲ့ပြောပြသွားတာပါအခုတော့ဂျာမနီရောက်လွှတ်တော်ကုသလေတွေအကြောင်းဆက်အောင်ပါမြန်မာလွှတ်တော်ကုသလေတွေအနေနဲ့ဂျာမနီနိုင်ငံမှာဘန်လုပ်ငန်းတွေနဲ့လွှတ်တော်လုပ်ငန်းစဉ်တွေကိုလေ့လာဖို့ရောက်ရှိနေပါပြီမြန်မာလွှတ်တော်ရဲ့ဘန်နဲ့ငွေကြေးကော်မတီဥက္ကဋ္ဌဦးအောင်တောင်းခေါင်းဆောင်နဲ့အဲ့ဒီဆဲရကြဂျာမနီခီးစဉ်တွားရောက်တဲ့လွှတ်တော်ကုသလေအဖွဲ့ဟာဘလို့ရည်ရွယ်ချက်တွေနဲ့လှုပ်ဆောင်မှုတွေရှိနေပါသလဲဆိုတာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်လာစင်ပ
ါဟုတ်ကဲ့ပါမြန်မာလွှတ်တော်ရနာထားခြင်းအတွင်းမြန်မာပြည်သူလွှတ်တော်ရဲ့ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုကော်မတီဥက္ကဋ္ဌဦးအောင်တောင်းဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်ခုနှစ်ဦးဟာသူတို့ခီးစဉ်ရက်ရောက်ခြင်းလုံးမဲ့အစည်းအဝေးတွေကိုဒီနေ့ဂျာမနီမှာဆွေးနွေးနေပါတယ်။ဒီဗန်နဲ့ငွေကြေးကော်မတီအဖွဲ့ဝင်တူဦးဖြစ်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကလွှတ်တော်ကိုယ်စားလှယ်ကိုဖြိုးမင်းသိန်းလဲပါပြီးဒီလကုန်အထိဆဲရကြမဲ့ဒီဂျာမနီခီးစဉ်အတွင်းဗန်နဲ့ငွေကြေးလုပ်ငန်းတွေအပြင်လွှတ်တော်စနစ်တွေအကြောင်းလည်းလေ့လာဖို့ရှိနေပါတယ်။အရင်စစ်ဆိုးရလက်ထက်မှာစက်မှုတိဝင်ကြီးဖြစ်ခဲ့ပြီးစစ်ကောင်းဆောင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေနဲ့ဒုဗိုလ်ချုပ်မှုကြီးမောင်ရီတို့နဲ့လည်းနှိစက်တဲလို့နာမည်ကြီးခဲ့တဲ့လက်ရှိကြက်ကင်ဖော်ပြရေးပါတီထိတ်တန်းကောင်းဆောင်တူဦးဖြစ်သူဦးအောင်တောင်းကသူ့ခီးစဉ်အကြောင်းကိုအခုလိုရှင်းပြပါဗန
်းလုပ်ငန်းစနစ်နဲ့ငွေကြေးစနစ်ကိုသူအဓိကလေ့လာမှဖြစ်ပါတယ်အဲ့တော့ဂျာမနီကိုသွားတဲ့အခါကျတော့ဂျာမနီကဒီဘိုဘန်နဲ့လည်းတွေ့မယ်နောက်အမကန်ပါရင်လည်းတွေ့မယ်ဂျန်ဆက်ကငွေကြေးဆောင်ရွက်တဲ့လုပ်ငန်းတွေကိုလေ့လာမယ်။နောက် EU ကဘဏ်နဲ့တွေ့မယ်။ပြီးဆိုသူတို့ဆီကသူတို့လုပ်ငန်းကိုင်ပုံတွေပါလေလေ့လာကုန်ရမှာပေါ့။အဲတော့ကျန်းနာလို့ရမှာနည်းပညာတွေရမှာပေါ့။နောက်ကျွန်တော်တို့လည်းဘယ်လိုပုံမဆောင်ရွက်နိုင်မလဲ။သူတို့ကဆီကဘာနည်းပညာတွေကျွန်တော်ရနိုင်မလဲ။ကျွန်တော်တို့တိုင်းပြည်အတွက်ဘယ်လိုညှဉ်းညွတ်တာတွေအသုံးပြုလို့ရတာတွေအဲရမလဲဆိုတော့ကျွန်တော်တို့ကြည့်မှာဖြစ်ပါတယ
်။ဒီခီးစဉ်ကိုအဓိကစီစဉ်ပေးတဲ့ဂျာမနီအစိုးရလက်ရောက်ခံ GIZ လို့သူကခေါ်တဲ့ဂျာမန်ဖွံ့ဖြိုးရေးအေဂျင်စီကတာဝန်ရှိသူထော့မတ်စ်ဖူဝက်ကဒီခီးစင်မှာဘလုံငန်းစီမင်းစည်းကမ်းတွေနဲ့စောင့်ကြပ်မှုတွေကိုလေ့လာဖို့ရှိတယ်လို့ဆိုပြီးအခုလိုဆက်ရှင်းပြပါတယ
် We will have a look how is the banking system working in Myanmar how is it in Germany
မြန်မာနိုင်ငံတွေကဘလုံငန်းစနစ်တွေဘယ်လိုရှိတယ်ဂျာမနီမှာရောဘယ်လိုအလုပ်လုပ်နေတယ်ဆိုတာတွေကိုအပြန်အလှန်လေ့လာမှာပါနှစ်နိုင်ငံကြားဆက်ဆံရေးမြင့်တင်ပေးဖို့လည်းပါပါတယ်ဘလုံငန်းနဲ့ပတ်သက်ပြီးနှစ်နိုင်ငံလုံးအနေနဲ့တနိုင်ငံကနေတနိုင်ငံလေးလာသွားနိုင်မှုမျှော်လင့်ထားပါတယ်။ဘယ်ဖွဲ့စည်းတွေပါဝင်ပတ်သက်နေတယ်၊သူတို့ဘလို့အပြန်အလှန်အလုပ်ဖြစ်နေတယ်၊ဘလို့ပူးပေါင်းဆောင်ရွက်နေတယ်ဆိုတာတွေပါမှာပါ
။ဒီ GIZ အဖွဲ့အနေနဲ့မြမဘန်လုပ်ငန်းတွေအားကောင်းလာဖို့နဲ့အသေးစားလက်စားလုပ်ငန်းတွေအတွက်ထိထိရောက်ရောက်ငွေချေးနိုင်ရေးကူညီပေးနေတယ်လို့မြမစီမံကိန်းအကြီးအကဲ Forge ကဆက်ပြောခဲ့ပါတယ်။အခုလိုအချိန်မှာဂျာမနီရောက်မြမအရေးသုံးသက်သူဦးနွေအောင်ကလည်းIGE လိုမိသားစုစီးပွားရေးလုပ်ငန်းကြီးတွေပိုင်ထားတဲ့ဥအောင်တောင်းကိုအမေရိကန်ကခီးသွွားခွင့်ပိတ်ပင်ထားတာကြောင့်ဥရောပမှာအင်အားကြီးတဲ့ဂျာမနီကိုလာကြည့်တာဖြစ်တယ်လို့အခုလိုဆိုပါတယ
်။ဘာကြောင့်လဲဆိုတော့ကအမေရိကကိုပေါ်လို့မမရပါဘူး။မရတော့ဥရောပကိုလာမယ်။ဥရောပကိုလာရင်ဘယ်သွားမလဲလို့ကြည့်လိုက်တော့ဟိုဂျာမနီကကတော့လို့စီးပွားရေးရောငွေရေးကြီးပဲမှာရောတက္ကနိုလော်ဂျီပဲမှာရောတွေကသူကအစင်နဲ့အမြင့်ဆုံးဖြစ်နေတော့ဒါကြောင့်မလို့ဂျာမနီကိုဟိုဘဲသူတို့လာပြီးလေ့လာရင်လုံလောက်တယ်လို့သူတို့ယူဆပါလိမ့်မယ
်တကယ်တော့လွှတ်တော်အမတ်ဦးအောင်တောင်းအနေနဲ့မနစ်ကနိုဝင်ဘာမှာသမ္မတဥပမာမြန်မာခီးစဉ်မစခင်လေးမှာတင်ဒီမိုကရေစီတက်ခံတွေကိုတက်ခိုက်ခဲ့မှုနဲ့အမေရိကန်ဗန်ဒါရေးဝန်ကြီးဌာနရဲ့အမည်မဲစီးရင်တဲ့တင်ခံခဲ့ရပါတယ်ဂျာမနီရောက်သုံးသက်သူဦးနွေအောင်ကလည်းဂျာမနီကဘန်စနစ်တွေလည်းခိုင်မာတာအပြင်ဥရောပရဲ့ဗဟုပန်လဲရှိနေတာမို့ငွေချေးဖို့ကိစ္စတွေကိုဥအောင်တောင်းနေနဲ့လာလိလာကောင်လိလာတာလဲဖြစ်နိုင်တယ်လို့အခုလိုသုံးသပ်ပြပါတယ်
။ဒါကြောင့်ဆိုပတ်စပ်အများစုရှိတာလဲဒီ Central Bank of Germany နဲ့ Now European Central Bank ဒီနှစ်ခုကပတ်စပ်အများစုရှိတယ်။နောက်ပြီးတော့ဟိုနဲ့သူတို့ငွေတွေပါတွေအပြောင်းလဲချီးငှားလုပ်ခြင်းတော့မှသူတို့ကလုပ်ပေးနိုင်တဲ့ပုံစံရှိတော့ဟိုနိုင်ငံကကြည့်ရတာပတ်စံလူတယ်ထင်ပါလေဒါကြောင့်မလို့ဘန်တိုက်တီကိုလာပြီးတော့လေ့လာတာလို့ကျွန်တော်ယူဆပါတယ
်ဒါအပြင်ဥနယ်အင်္ဂါဆက်ပြီးဗ ါလီမန်လေးလံမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာမလုံနိုင်သေးတဲ့ပီယာခေါ်အချိုးကျမဲနဲ့ရွေးကောက်ပွဲစနစ်ကိုဂျာမနီမှာအောင်မြင်စွာကျင့်သုံးနေတာမှုလေးလာကျင်တာလဲပါနိုင်တယ်လို့ဆက်ပြောပြခဲ့ပါတယ်ခင်ဗျာ
ကိုဝင်းမဲပါခင်ဗျာအခုတော့မူရစီဝါတက်ဖြည့်ညီလာခံအကြောင်းကိုဆက်ပါမယ်အင်တာနက်ကနေတဆင့်ရောင်းဝယ်လုပ်ငန်းတွေတိုးတက်လာတာပြီးတော့လွယ်ကူလာတာနဲ့အမျှဝယ်ယူသုံးစွဲသူတွေများလာတာကြောင့်အရှိတောင်အရှာအတွင်းစိတ်ကြွစေတရားမဝင်မောင်ခုကူးမှုတွေများပြားလာနေတဲ့အကြောင်းဘန်ကောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂတရားမဝင်မူရစ်ဆေးဝါးတက်ဖြည့်ညီလာခံကပြောပါရယ်အာဏာပိုင်တွေအနေနဲ့မူရစ်ဆေးဝါးချက်တဲ့နေရာမှာအသုံးပြုတဲ့ဓာတုပစ္စည်းတွေပေါ်တင်းတင်းကြပ်ကြပ်ချုပ်ကန်ရေးတောင်းဆိုနေကြတဲ့အကြောင်း VOE သတင်းတောက် Ron Corbin ဘန်ကောက်ကနေသတင်းပေးပို့ထားပါရယ်ကိုဇော်ဝင်းလှန်ကပြောပြပါလိမ့်မယ်ခင်ဗျာ
နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထိန်းချုပ်မှုပြင်ပကနေတီထွင်လှုပ်ဆောင်နေတဲ့စိတ်ကြွဆေးတွေကြောင့်အရှိနဲ့အရှိတောင်အာရှဒေသအတွင်းမှာမူရစ်ဆေးဝါးဖြန့်ပြင်းမှုနဲ့ပြောင်းလဲလှုပ်ဆောင်မှုတွေတိုးချဲ့လာနေတယ်လို့ UNODC ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝမှုနေနေအဖွဲ့ကပြောပါတယ်တည်ဝင်ဓာတုပစ္စည်းတွေမူရစ်ဆေးဝါးထုတ်လုပ်တဲ့နေရာကိုရောက်မသွားအောင်ဟန့်တားဖို့လိုအပ်နေတယ်လို့ UNODC ကပြောပါတယ်ဒေသတွင်းကမူရစ်ဆေးဝါးအခြေအနေဟာပုံမှန်ဆိုးဝါးလာနေတယ်လို့နိုင်ငံပေါင်း39နိုင်ငံကအစိုးရအရာရှိပေါင်း200ကျော်ကိုအင်္ဂါနေ့ကရှင်းပြခဲ့တဲ့ UNODCအာရှဒေသဆိုင်ရာကိုယ်စားလှယ်ဂျယ်ရမီဒေါက်ကလပ်စ်ကပြောပါတယ
်။ And it's important that this conference is here in Asia where most of the precursor chemicals are produced.
မူရစ်ဆေးဝါးအများအပြားထုတ်လုပ်တဲ့ဒေသလည်းဖြစ်မူရစ်ဆေးဝါးထုတ်လုပ်တဲ့နေရာမှာအသုံးပြုတဲ့ဓာတုပစ္စည်းတွေအများဆုံးထုတ်လုပ်တဲ့ဒေသလည်းဖြစ်တဲ့ဒီအာရှတိုက်မှာအခုလိုညီလာခံကျင်းပတာဟာအင်မတန်အရေးပါပါတယ်။ဒီဒေသအတွင်းမှာရောတခြားဒေသတွေမှာပါမူရစ်ဆေးဝါးထုတ်လုပ်မှုရောကြောက်အောင်လှုပ်ဆောင်မယ်ဆိုရင်ထိရောက်တဲ့နိုင်ငံကထိန်းချုပ်မှုမျိုးစီးဖို့လိုအပ်ပါတယ်။
အရှိတောင်အာရှတိုက်အတွင်းစိတ်ကြွဆေးဝါးတွေအများဆုံးထုတ်လုပ်တဲ့နိုင်ငံဟာမြန်မာနိုင်ငံဖြစ်တယ်လို့ UNODC ကပြောပါတယ်။မူရစ်ဆေးဝါးထုတ်လုပ်တဲ့နေရာမှာအသုံးပြုတဲ့ဓာတုပစ္စည်းတွေမြန်မာနိုင်ငံကမထွက်ပေမဲ့လည်းပေါင်ခိုသမားတွေကအဲ့ဒီဓာတုပစ္စည်းတွေကိုအိမ်နီးချင်းနိုင်ငံတွေကနေမြန်မာနိုင်ငံထဲကိုတင်သွင်းကြပြီးထွက်လာတဲ့စိတ်ကြွဆေးတွေကိုအိမ်နီးချင်းနိုင်ငံတွေဖြစ်တဲ့တရုတ်နဲ့ထိုင်းနိုင်ငံတွေအပြင်တခြားဒေသတွေကိုလည်းတင်ပို့ကြတာဖြစ်ပါတယ်။ဒါကြောင့်လဲမြန်မာတရုတ်နဲ့ထိုင်းနိုင်ငံတို့ကမူရစ်ဆေးဝါးနှင်းနှင်းရဲ့အကြီးအကဲတွေနဲ့ UNODC ကအရာရှိတွေပူးပေါင်းပြီးရွှေသတိကံနယ်မြေကတဆင့်ဒီသုံးနိုင်ငံကိုဆက်သွယ်ထားတဲ့အာရှအဝေးပြေးလမ်းမကြီးတစ်လျှောက်မူရစ်ဆေးဝါးချင်းချောင်းမှုအန်ဒီယေကိုသတင်းပတ်တစ်ပတ်ကြာအပီလာအတွင်းကသွားရောက်လေ့လာခဲ့ကြတာပါ။အရှိတောင်အာရှတိုက်အတွင်းရင်အသွားအလာအများဆုံးအဝေးပြေးလမ်းမကြီးဖြစ်တဲ့အဲ့ဒီအာရှအဝေးပြေးလမ်းမကြီးတစ်လျှောက်ကလမ်းသွယ်တွေတံတားတွေစစ်ဆေးရေးဂိတ်တွေကိုဒီနိုင်ငံပေါင်းစုံပါဝင်တဲ့အဖွဲ့အနေနဲ့ပထမဆုံးအကြိမ်အဖြစ်အသေးစိတ်တွားရောက်လေ့လာဆစ်ဆေးခဲ့ကြတာပါထိုင်းနိုင်ငံဘက်ကမယ်ဆိုင်နဲ့မြန်မာနိုင်ငံဘက်ကတာချီလိတ်နေဇဒေတာတခြားဟာဘိန်းဗျူမက်သာဖက်ရမင်းမွေးရစေဝါစတဲ့နေရာတွေမှာအသုံးပြုတဲ့ဓာတုပစ္စည်းတွေအပြင်လူမောင်ခိုကူးဖို့ပါနိုင်ငံတကာရာဇဝတ်ဂိုင်းတွေကအသုံးပြုနေတဲ့အဝင်အထွက်အများဆုံးနေရာဖြစ်တယ်လို့ဆိုပါတယ်ထိုင်းအာဏာပိုင်ရဲ့အဆိုအရမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံအတွင်းကိုမက်သာဖက်ဒမင်းစိတ်ကြွဆေးပြားတွေနှစ်စဉ်ဘီလီယံနဲ့ချီပြီးတင်ပို့နေတာလို့ဆိုပါရယ်စိတ်ကြွဆေးထုတ်လုပ်မှုများလာနေတဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်နေပေမဲ့လည်းအဲ့ဒီမွေးရစေဝါထုတ်လုပ်တဲ့နေရာမှာအသုံးပြုတဲ့ဓာတုပစ္စည်းတွေကိုထိန်းချုပ်ဖို့ဒေသတွင်းမှာလှုပ်ဆောင်မှုနည်းနေတာကိုတွေ့ရတယ်လို့ထိုင်းတရားရေးဝန်ကြီးပိုင်ပွန်းကွန်ချာယာကပြောပါရယ်
In the year 2013, we raised awareness of all the countries, but we have not come up with the clear measure.
ဒီစနေပတ်သက်ပြီးတက်ဆိုင်ရာနိုင်ငံအားလုံးကိုသိနိုင်အောင်2013ခုနှစ်မှာကျွန်တော်တို့လှုပ်ဆောင်ခဲ့ပေမဲ့ထုတ်လုပ်တဲ့နိုင်ငံတွေဝယ်ယူသုံးစွဲခဲ့တဲ့နိုင်ငံတွေနဲ့ဒီကိစ္စမှာပါဝင်နေသူအားလုံးအနေနဲ့ဒီမူရစ်ဆေးဝါးချက်တဲ့နေရာမှာအသုံးပြုတဲ့ဓာတုပစ္စည်းတွေကိုဘယ်လိုထိန်းချုပ်ကြမလဲဆိုတဲ့သိတာတဲ့စီမံကိန်းမချနိုင်သေးဘူးဖြစ်နေပါတယ်
ဒေတာတွင်းမှာအဲ့ဒီဓာတုပစ္စည်းတွေတရားမဝင်တင်ပို့ရောင်းချမှုဟန်တားနိုင်ရေးအတွက်ပြည်တွင်းမှာထိန်းချုပ်ဖို့အရင်လိုအပ်မယ်လို့ UNODC ဒေတာဆိုင်ရာကိုယ်စားလှယ်ဂျယ်ရမီဒေါက်ကလပ်စ်က VOA ကိုပြောပါတယ
်။ This is the heartland or the center point production Asia is where the precursors are.
ဒီဓာဟာမူရစ်ဆေးဝါးထုတ်လုပ်မှုအတွက်အဓိကနေရာဖြစ်ပါတယ်။မူရစ်ဆေးဝါးထုတ်လုပ်တဲ့နေရာမှာအဆုံးပြည့်တဲ့ဓာတုပစ္စည်းတွေလည်းအာရှတိုက်ကပဲအများဆုံးထုတ်လုပ်တာဖြစ်ပါတယ်။
ဘန်ကောက်မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲဟာဒီပြဿနာကိုကင်တွယ်ဖြေရှင်းရေးအတွက်မူဝါဒတွေချမှတ်ကြဖို့ဖြစ်တဲ့အပြင်နေဆက်ဒေသတွေကိုတင်းကျပ်စွာထိန်းချုပ်ရေးအတွက်လည်းပါဝင်ပါတယ်။2016ခုနှစ်မှာပြုလုပ်တဲ့ကုလသမဂ္ဂအထွေထွေညီလာခံကြီးရဲ့ကမ္ဘာလုံးဆိုင်ရာမူရစ်ဆေးဝါးအန်ဒီရဲ့ညီလာခံမှာတင်သွင်းဖို့အတွက်မူဝါဒတွေကိုချမှတ်ရေးဆွဲနေကြတာဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်ပါခင်ဗျာ။ခုတော့ဘကိုးတိုင်းဘက်ကအခြေအနေကိုကြည့်အောင်ပါ။ဘကိုးတိုင်းနဲ့ကရင်ပြည်နယ်အတွင်းမှာရှိတဲ့ရွာချီပြာပေါင်း20ကျော်ကဒေသခံတွေနဲ့လူမှုအဖွဲ့အစည်းကပုံကိုယ်စုဖွဲ့ထားတဲ့မြေယာများပြန်လည်ရရှိရေးကော်မတီကနေဒေသတွင်းမှာ အစိုးရအပါဝင်ကုမ္ပဏီတွေကနေတင်ထားတဲ့လေယာဉ်မြေတွေပြန်ရဖို့အတွက်အရေးဆိုသွားမယ်ဆိုပြီးတော့ကော်မတီဝင်တွေကပြောပါတယ်။ထိုင်းချေစိတ် VOA သတင်းတော့ကိုနိုင်ကိုအိမ်သတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ဟုတ်ကဲ့ပါ။ပဲခူးတိုင်းဒေသကြီးသန်းနေမြို့နယ်၊တောင်ငူမြို့နယ်၊ကရင်ပြည်နယ်၊တန်တောင်ကြီးမြို့နယ်တွင်ကအသိစိတ်ခံလေယာဉ်မြေတွေကိုပြန်လည်ရရှိဖို့အတွက်မြေယာဉ်များပြန်လည်ရရှိရေးကော်မတီကနေဆက်လက်အရေးဆိုဆောင်ရွက်သွားမယ်လို့တောင်ငူမြို့နယ်ကကော်မတီဝင်တဦးဖြစ်သူဦးစိုးဝင်းကအခုလိုပြောပါတယ
်။အခုဆိုလို့ရှိရင်မြေတွေဆိုလို့ရှိရင်လည်းကျွန်တော်တို့မြေတွေကတချို့ဆိုလည်းတချို့တော့ကြံရှိတဲ့မြေတွေလည်းရှိပါတယ်။အဲ့ဒါတွေကိုလည်းဆက်ကြည့်ရဘာမှလည်းသူတို့ဖြစ်တော့အမြင်မဆက်ကြည့်နိုင်ဘူး။ကော်မတီတွေကလည်းဖွဲ့ပြီးတော့တောင်သူတွေနဲ့ညှိနှိုင်းပြီးကျွန်တော်တို့အားလုံးပဲဒီမြေပြင်ထက်ပဲဒါလေးကိုကျွန်တော်တို့နိုင်ငံတော်ကြီးကြီးအမှကျွန်တော်တောင်းဆိုတာပါတနည်းတည်းတောင်းဆိုသေးပဲဒီမှာဆုံးရှုံးသွားခံရတယ်လူကြီးကတော့တိုင်းလာနေဖြစ်တယ်ခင်ဗျတိုင်းလာဖြစ်တဲ့အခါကျတော့သူကပြောဖို့ဆိုဖို့ဆိုတာသူတို့လည်းဘာသာစကားလည်းတိကျချင်းချင်းနဲ့မဆက်ဘူ
းဒါအပြင်ပဲခူးတိုင်းဒေသကြီးတောင်ငူခရိုင်မှာဆောက်လုပ်နေတဲ့ပဋိဆေစီမံကိန်းနဲ့ဆက်ဆက်ပြီးမြေယာသိမ်းဆည်းမှုတွေရှိနေတဲ့ပေါ်ဒေသခံတွေအနေနဲ့ရောကြီးငွေမရရှိတဲ့အခြေအနေမှာရှိနေတယ်လို့လည်းဦးစိုးဝင်းကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့အတတိတွေရဲ့လက်ဆောင်တော်ပြတ်တယ်ရပြီကောင်းလို့ဒီလက်ကြည့်ကြနေတဲ့မျိုးလည်းဒီဒီကောင်တော့တောင်းရင်တော့သူတို့တောင်းရတာတောင်းရင်ပြောတာပဲအဲ့အမျိုးကျွန်တော်တို့စက်ပြုတ်သွားဆိုအေရီယာတတ်မှတ်ချင်းခံရတယ်အဲ့ဒါလည်းဒီမျိုးတွေကြိုးစားလာနေရရှိခဲ့ဘူးသူတို့အားဖြင့်နောက်တစ်ခါကျွန်တော်တောင်းကပြင်အားလုံးဥပန်းနေပေါ့သူတို့ကတောင်းတော့ကြံရတယ်ဆိုပြီးတော့လေသူတို့အဲ့ဒါဒီတော့သူတို့ဆက်ကြည့်ရတာဤကတရားပြောပေါ့အကောင်ကြီးကဒီမျိုးတွေဒုက္ခတွေရောက်တယ်နောက်ဒီရွာသူရွာသားတွေဆိုလို့ရှိရင်ဘလို့ဒီအောင်ဖြတ်ခဲ့ပြုလို့ဆိုရင်အလုပ်ကြီးဘေးထွက်လုပ်တယ်တိကုတ်ဝါကုတ်သွားရတယ်ဒီမျိုးပိုင်းမှာဆိုရင်ကျွန်တော်တို့ခလေးတောင်းရပေါ့လေခွန်တို့သက်ခံရရဆက်ပြီးရောက်သွားတယ
်အစိုးရစီမံကိန်းအပါအဝင်ကုမ္ပဏီတွေရဲ့စီမံကိန်းလုပ်ငန်းတွေမှာဒေသခံတွေရဲ့မြေတွေကိုသိမ်းဆည်းပြီးလှုပ်ဆောင်မှုရှိနေတယ်လို့တချို့စီမံကိန်းလုပ်ငန်းတွေကတည်တော်ဥပဒေကိုဖောက်ပြစ်ပြီးလှုပ်ဆောင်မှုတွေရှိနေတယ်လို့လည်းမြေယာများပြန်လည်ရရှိရေးကော်မတီဝင်တဦးလည်းဖြစ်တည်တော်ဝန်ထမ်းဟောင်းတဦးလည်းဖြစ်တဲ့ဦးထိန်လင်းကအခုလိုပြောပါတယ
်ဥပဒေနဲ့ပတ်သက်ရင်လုံထုံးလုံကြီးရဲ့အစိုးရတတ်မှတ်ထားတာတွေချမှတ်ထားတဲ့ဒါလည်းဒါပေမဲ့ဥပဒေမှာလည်းအဲ့လိုတည်တော်ဝန်ထမ်းတွေပါရင်လည်းသူကအဲ့ဒီမူရီလမ်းစဉ်ကြီးနဲ့ဥပဒေနဲ့တခြားစီလုပ်ပြီးတော့မယူရဆန်တဲ့ပုံစံမျိုးပေါ့ဗျာစက်ကင်းတစ်ခုတည်ထောင်နေဆိုရင်တော်ထဲမှာလေယာတို့ဥယျာဉ်ချမ်းမြေတို့ခြံပြီးမှစက်ကင်းတည်ထောင်ရတာအဲ့ဒါတွေလည်းသူကမချမ်းဘူးအကုန်ခုတ်ကုန်လက်အကုန်မရှုနိုင်ငံတော်ကချမှတ်ပေးတဲ့မြေနေရာမှာလည်းမလုပ်ဘူးသူတို့လို့ရှိနေလောက်တဲ့ပုံစံမျိုးရောကြီးပြိမဲ့ဆိုတော့လေရောကြီးကပြီးတာတောင်သူတွေတလားတော့မဆက်တော့တဲ့ရောကြီးဆိုတော့ခုကလည်းလက်မခံဘူးတောင်သူတွေကိုပြီးတဲ့ရောကြီးက9000ကနေခုတသိန်းခွဲဆိုခု2သိန်းဆိုတော့အံထွက်လာမိမယ်ဒါနဲ့စီးရောက်လည်းမရှိဘူးသူကတောင်သူတွေတက်နေတဲ့တော့သူကမှတရားရုံးမှာသူတို့ကုမ္ပဏီကသူတို့ကိုတားလို့စီးလို့ပဲချင်းချောင်းမှုပိုင်းညာဆိုပြီးတော့သူတို့လေလေးတွေညာလေးတွေထီတော့စဲဆိုချင်းမောင်းတာကိုအဲ့ဒါကိုလည်းတရားဆွဲတရားဆွဲတော့သူတို့ကကုမ္ပဏီကငွေနိုင်တဲ့လူတွေဆိုတော့တောင်သူကရှုံးပေါ့
ဘကိုးတိုင်းဒေသကြီးသန်းပင်မြို့နယ်တောင်ငူမြို့နယ်ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်တွင်ကျေးရွာပေါင်း20ကျော်ကဒေသခံလယ်ဓမာစုစုပေါင်း200ကျော်ရဲ့လေယာဉ်မြေဥယျာဉ်ချမ်းမြေဧကပေါင်းတသိန်းဝန်းကျင်ကိုအစိုးရနဲ့ကုမ္ပဏီကနေသိမ်းဆည်းခဲ့တယ်လို့လည်းကော်မတီဝင်တွေကပြောပါတယ်။အခုလိုမြေယာသိမ်းဆည်းခံရမှုနဲ့ပတ်သက်ပြီးတော့တက်ဆိုင်ရာအာဏာပိုင်တွေကိုဆက်လက်အရေးဆိုသွားနိုင်ဖို့ဧပြီလ18ရက်နေ့မှာပဲခူးတိုင်းတန်တောင်ကြီးမြို့နယ်ရွာကြီးကျေးရွာအုပ်စုထပ်ပြေးရွာမှာပြုလုပ်ခဲ့တဲ့သွေးဆုံဆွေးနွေးပွဲကနေမြေယာများပြန်လည်ရရှိရေးကော်မတီတရက်ကိုဖွဲ့စည်းခဲ့တာပါ။ပဲခူးတိုင်းဒေသကြီးသန်းနေပင်မြို့နယ်၊တန်ကူမြို့နယ်နဲ့ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်တွင်ကမြေယာဧကသသိန်းနီးပါးခန့်ကိုပြီးခဲ့တဲ့1988ခုနှစ်ကစပြီးတော့စစ်တပ်အစိုးရဌာနဆိုင်ရာစီမံကိန်းလုပ်ငန်းတွေနဲ့ကုမ္ပဏီတွေကနေသိမ်းဆည်းမှုတွေလှုပ်ဆောင်ခဲ့တယ်လို့လည်းမြေယာများပြန်လည်ရရှိရေးကော်မတီတွေကပြောပါတယ်။ပြီးခဲ့တဲ့2012ခုနှစ်ဧပြီလကရန်ကုန်မြို့မှာမြန်မာအစိုးရနဲ့ KNU ခေါ်ကရင်မျိုးရာစည်းရုံးတို့ရဲ့ငင်းချမ်းရေးတွေ့ဆုံဆွေးနွေးပွဲမှာ KNU ကနေထုတ်ပေးတဲ့မြေကရန်တွေကိုအစိုးရကနေအသိအမှတ်ပြုပေးဖို့တောင်းဆိုမှုတွေရှိခဲ့ပေမဲ့လက်ရှိမြေသိမ်းဆည်းမှုပြဿနာနဲ့ပတ်သက်လို့အစိုးရအနေနဲ့တာဝန်ယူဖြေရှင်းပေးတာမျိုးမရှိသေးဘူးလို့လည်းမြေရံများပြန်လည်ရရှိရေးကော်မတီဝင်တွေကပြောပါတယ်ခင်ဗျာ
။ကိုနိုင်ကွန်းအိမ်ပါခင်ဗျာ။တော်ရရှိများခင်ဗျာ။ VOA ကထုတ်လွှင့်နေတဲ့အတန်လှိုင်းအပြောင်းလဲနဲ့ပတ်သက်ပြီးတော့ကြေညာချက်တခုကိုပြောပြကြပါမယ်။အဲ့ဒါကတော့မနေ့ဖြန်ဧပြီလ23ရက်နေ့ကစလို့မနေ့ပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ48မီတာအစားလှိုင်းဒိုမီတာ49မီတာမီဂါဟတ်စ်639 439ကနေအစားထိုးထုတ်လွှင့်တော့မှာဖြစ်တဲ့အကြောင်းအသိပေးလိုပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လှိုင်းအစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်ကနေ2015ခုနှစ် April 15ဒီကမှာခင်ဗျာ April 22ရက်ပို့ထူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့48တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
ကျလို့ပေါ်သူတစ်ဖက်သက်ဖြတ်တယ်ဖြတ်ပြီးတော့ကျတော့တစ်ဖက်သက်ဒီနိုင်ငံရေးအကျဉ်းသားကြီးကကုမ္ပဏီဆိုပြီးဖွဲ့တာမျိုးဖြစ်ပါတယ်ဆိုတော့အစိုးရဘက်ကအကျဉ်းအလံလေးစားမှု
ဒီကောင်ကဒိုက်ရိုက်ဒီလိုင်းဆွေးနွေးကံပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြရမှာပါခင်ဗျာအဲ့ဒါအပြင်နန်းနခင်အင်္ဂလိပ်စာသင်ခန်းစာနဲ့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်လို့ချက်တွေကိုထုတ်လွှင့်ပေးပါမယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံသားကစူးစိပြီးတော့တင်ဆက်ထားပါတယ်နားဆင်ကြရအောင်ပါခင်ဗျာ
တော်ရရှိမှာခင်ဗျာအမေရိကန်အကျိုးဆောင်အဖွဲ့မြန်မာငှားရမ်းမှုစိတ်ဝင်စားဖွယ်ဖြစ်နေခြင်းဆိုတဲ့ခေါင်းစဉ်နဲ့ Asia Tribune မှာ Prashant Paramaswaran ရေးသားတဲ့ဆောင်းပါးကိုဥစွာတင်ပြလိုပါရယ် Podesta အကျိုးဆောင်အဖွဲ့ဟာပြီးခဲ့တဲ့မေလာတုန်းကရခိုင်ပြည်နယ်စစ်တွေမှာပြုလုပ်တဲ့အစည်းအဝေးတရတက်ခဲ့မှုပါရယ်အခုသဘောတူညီမှုအရဒီအဖွဲ့ဟာမြန်မာအစိုးရကိုအမေရိကန်အစိုးရအမေရိကန်အဖွဲ့အစည်းတွေနဲ့အရေးပါတဲ့အဆက်အသွယ်တွေခိုင်မာအောင်အဓိကအကြံဉာဏ်ပေးမှဖြစ်ပါရယ် American လူထုAmerican Congress အစိုးရပိုင်းဆိုင်ရာမီဒီယာမူဝါဒဆိုင်ရာအဖွဲ့အစည်းတွေနဲ့ဆက်ဆံရေးမှာလည်းလိုအပ်သလိုကူညီဖို့လည်းဖြစ်ပါတယ်။ပြန်လည်သိမြက်လာတဲ့ American မြန်မာဆက်ဆံရေးဟာရွေးကောက်ပွဲနီးလာချိန်မှာပြုပြင်ရေးတွေရဆိုင်လာနေခြင်းပြန်သုံးသပ်ရမယ့်အခြေအနေမျိုးဖြစ်နေပါတယ်။ဒီအချိန်မှာလူငှားရမ်းလာတာဟာမြန်မာပြုပြင်ရေးရှေ့အလားအလာကို American Congress ကစိုးရိမ်နေခြင်းဥပမာအစိုးရလိုက်လျောလွန်းတယ်လို့အမေရိကန်အမတ်တချို့ကဝေဖန်နေပြီးလိုက်လျောမှုတွေရဆိုင်ဖို့တောင်းဆိုနေကြခြင်းလည်းဖြစ်ပါတယ်မြန်မာနိုင်ငံအသွင်ကူးပြောင်းရေးအခက်ကြုံရခြင်းအမေရိကန်နိုင်ငံရေးစနစ်နဲ့ပုံမအဆင်ပြေအောင်ဆက်ဆံဖို့အခက်ကြုံရခြင်းမှာမြန်မာအစိုးရကပရက်စတာအကျိုးဆောင်အဖွဲ့ကိုငှားရမ်းတာဟာမဆန်းဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ဟောင်းပရစ်လာကလပ်ကဆိုပါတယ်အမေရိကန်မူဝါဒချမှတ်သူတွေဟာသူတို့အပေါ်အကောင်းမြင်စေဖို့အတွက်အမေရိကန်နိုင်ငံရဲ့စနစ်ကိုဘယ်လိုကင်တွယ်ချင့်ကရမယ်ဆိုတာမြန်မာအစိုးရမတတ်နိုင်လို့အခုလိုမျိုးအကျိုးဆောင်အဖွဲ့ငှားရမ်းတာဖြစ်တယ်လို့လည်းသူကထောက်ပြပါတယ်။တချို့ကတော့လည်းဒါဟာပြုပြင်ရေးတကယ်မလုပ်ဖဲလုပ်တယ်လို့အထင်ရောက်အောင်ဟန်ဆောင်နိုင်ဖို့အတွက်ဒီလိုအကျိုးဆောင်အဖွဲ့ကိုမြန်မာအစိုးရငှားရမ်းတာဖြစ်တယ်လို့သုံးသပ်နေကြကြောင်းရေးသားထားပါခင်ဗျာ။လူမျိုးရေးလမ်းကြောင်းအတိုင်းဖြစ်နေတဲ့တိုက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ economywatch.com မှာရေးသားချက်ကိုလည်းဆက်လက်တင်ပြလိုပါတယ်။အစိုးရသတ်မှတ်ချက်အရမြန်မာနိုင်ငံမှာတိုင်းရင်းသားမျိုးနွယ်ပေါင်း135မျိုးကျော်ပြန့်နေပါတယ်။လူများစုဟာဗမာ600ရာခိုင်နှုန်းကဖြစ်ပြီးဘာသာစကားယဉ်ကျေးမှုနိုင်ငံရေးအရအဓိကလွှမ်းမိုးထားတဲ့အုပ်စုဖြစ်ပါတယ်။အစိုးရကလည်းဗဟိုချုပ်ကိုင်တဲ့မူဝါဒကိုဥတည်နေတော့တိုင်းရင်းသားတွေလူကျင်တဲ့ကုကြမာကူဖန်တီကွင်းကိုပိုင်အုပ်ချုပ်ခွင့်ဆိုတာတွေကိုပြစ်ပယ်ထားခဲ့တာပါ။ဒါကြောင့်လည်းဆယ်စုနှစ်တွင်နဲ့ချီပြီးပြည်တွင်းစစ်ဖြစ်ခဲ့ရပါတယ်။အခုတိုင်လည်းမရဆဲနိုင်သေးပါဘူး။မကြသေးခင်ကအစိုးရဟာအပြစ်ရဆဲရေးအကောင်အထည်ဖို့ဖို့လှုပ်လာခဲ့တာအတော်သင့်အောင်မြင်ခဲ့ပါတယ်ဆက်လက်ဆွေးနွေးစီဟာအများကြီးတော့ကြံနေပါသေးတယ်2015ရွေးကောက်ပွဲအမီငင်းငိုင်းရေးသဘောတူညီရဖို့အစိုးရဘက်ကတွန်းနေပါတယ်ဒီအတွက်စီးပွားရေးမဲ့လုံးတွေလိုက်လျောမှုတွေပြတာဟာလည်းထိရောက်တဲ့မဟာဗျူဟာတရားဖြစ်ဖွဲ့စီပါတယ်စီးပွားရေးအခွင့်အလမ်းတွေဟာတိုင်းရင်းသားခေါင်းဆောင်တချို့အဖို့အကျိုးစီးပွားရှိစေပါတယ်ဒါပေမဲ့ပုံမအခက်ကြုံစရာတွေလည်းဖြစ်ရပါတယ်ဥပမာကချင်ဒေသမှာတိုက်ပွဲတွေပြန်ဖြစ်လာပြီးလူထုအများအပြားဒုက္ခကြုံရပါတယ်မြန်မာအစိုးရရဲ့တောင်းကျမှုနှိမ်နှင်းရေးဟာသဘုံတွေကိုရောသားတွေထောက်ပံ့မှုမရအောင်လုပ်တာလဲပါဝင်ပါတယ်။ဒါကြောင့်လူခွင့်ရေးချိုးဖောက်မှုတွေဆူဆူရော်ရော်ပေါ်ပေါက်နေပါတယ်။အခုခါမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီတို့က2015ရွေးကောက်ပွဲအတွက်တိုင်းရင်းသားတွေကိုမဲဆွဲကြတော့မှာဖြစ်ပါတယ်။သူတို့နှစ်ဖွဲ့လုံးဟာဒေသခံတိုင်းရင်းသားပါတီတွေနဲ့လည်းအကျိတ်နဲ့ရှင်ပြိုင်ကြရမယ့်သဘောရှိနေပါတယ်။ဒီကာလမှာမြန်မာနိုင်ငံအခုဖော်ဆောင်နေတဲ့ဆိုတဲ့ပြုပြင်ပြောင်းလဲရေးဖြစ်စဉ်မှာတိုင်းရင်းသားတွေဘလောက်ပါဝင်နိုင်မလဲဆိုတာအင်မတန်အရေးကြီးပါတယ်။တိုင်းရင်းသားတွေအဖို့သူတို့ယဉ်ကျေးမှုနိုင်ငံရေးစီးပွားရေးအကျိုးစီးပွားဘလောက်ဖြစ်ထွန်းမှုရှိသလဲဆိုတာသိအရေးကြီးပါတယ်။ဒီလိုမှမဟုတ်ရင်တော့တိုက်ပွဲဆက်လက်ဖြစ်နေဥမှာပါ။မြန်မာပြည်ထောင်စုဟာသူတို့တိုင်းရင်းသားတွေအတွက်နေချင်းစပွဲဖြစ်တယ်ဆိုတာကိုတိုင်းရင်းသားတိုင်းသဘောပေါက်လာအောင်ဗမာလူများစုကပြသနိုင်ရပါလိမ့်မယ်။ဆယ်စုနှစ်များစွာဒီချက်ဟာ Sakar neta, she gave me let me pop on lagabau. Let me ma, Sudone, Anna, Quawe, Mupulopi, Sudo, Pioradio, Goose, I Natambo, Lua, Palim, Melo, Yetatavakna.
Kaba, media, Riga, Mimanaga, and John Kongno Cheku, Nasin Gayara Pepare, Huro, Menekina, Nasinija, English, I think as I go, Lila Nanjabavi, American Idiando, English, I think as I go, Dola Ladanga season 10 set Pinidaba.
Idiom atongaro.
Living hand to mouth.
Pibari, salumbanga. L-I-V-I-N-G. Living a. L-I-V-E. Live sure. Sakalunga labido. Teshini tainago sura pibari. H-A-N-D. Hanga le. T-O-2ga ma. M-O-U-T-H. Mouthga baza suro. Sakwai kungye taya tibegaro. Bowayatida, Lekani Bza Subiro Tibi Yabari. Didon Sidela Ragaro, Sibaye Kasaikere, Tonguya, Nese Kunye Miaga, but Magaba sit doing alu subari. Ludwiga Sibabye, Ticha de Lonaro. Now Tmintana, Pero Sayama Matide, Chini Miugu, Yoni Jare Kika Pibari. Let Hema Sazia, Yaularane, Bazate, Danteame, Chini Miumu, Hand to Mouth Lutinza Pura Pibari. Jumarum Yamaro, Tani Luma, Tani, Sayari, Siwaye, Machone de Bois, Jatere, Boam Yugo, Saluda Pibari, Didone Badelu, George Gobide Umago, Nas in Chijaya.
The Browns have three kids. The husband recently lost his job, so the family is now living hand to mouth.
Brown Midazuma, Credum Yashide, Kimon Pidugale, Majadi Migabe, a Lopio Dwagere. Dajong throw me dazu, machong lebu, jadelare, lutibi yabari, umago, narukau nas in chichayao.
The Browns have three kids. The husband recently lost his job, so the family is now living hand to mouth.
Tunido mat ni sayare, jadelare, machong le labu, sui, belupiomle.
Living hand to mouth.
Lupiolu yabari, eragaro, digrimne, dimpiagere, idiom atome pipari.
ဒါကတော့ဒေါ်လာလာတန်စီဇန်တင်ဆက်တဲ့အမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးကြတာပါအခုတော့မနေ့ကညပိုင်းမှာဆွေးနွေးကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ရအောင်ပါကိုသားညင်ဦးစီဇန်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာနိုင်ငံကြီးချင်းသားဆိုတဲ့ကိစ္စဟာကျွန်တော်တို့ဒီမြန်မာနိုင်ငံမှာအပြောင်းလဲတွေ နိုင်ငံကြီးအကျဉ်းသားဆိုတဲ့ကိစ္စဟာကျွန်တော်တို့ဒီမြန်မာနိုင်ငံမှာအပြောင်းလဲတွေလူနှစ်ကပေါ့မစတင်ရဆလို့ရှိရင်နိုင်ငံကြီးအကျဉ်းသားကိစ္စဟာဒီမြန်မာနိုင်ငံကြီးကိုစံထားတတ်မှတ်တဲ့အခြေအနေတစ်ခုဖြစ်နေရှိခဲ့ပါတယ်ဒီအနောက်နိုင်ငံတွေကရောကုလသမဂ္ဂကရောဒီမြန်မာနိုင်ငံကိုချဉ်းကပ်တဲ့အခါမှာနိုင်ငံကြီးအကျဉ်းသားအရှိကိုတော်လေးကိုလေးနဲ့ထားပြီးတော့ပြောဆိုခဲ့ကြတာပါ
ဟာဟိုးအရင်ကြီးကလိုမျိုးဒီပြင်းပြပါမှာတိတ်ပြီးတော့ဟိုတင်းတင်းပေါ်ပေါ်ရှည်တန်းရောက်လာတာတိတ်မတွေ့ရပါဘူးအဲ့တော့ဒီချင်းနေနဲ့ပတ်သက်လို့ကျွန်တော်ဒီဒိုက်လီလိုက်စီစဉ်မှာဆွေးနွေးပြဖြစ်ပါတယ်အဓိကပေါဝင်ဆွေးနွေးပြကိုကျွန်တော်ပုံကူနှစ်ဦးဖိတ်ခေါ်ထားပါတယ်သူကတော့ ABB လို့ခေါ်တဲ့ဒီမြန်မာနိုင်ငံနိုင်ငံကြီးသားများကုညီဆောက်ရှောက်ရေးတင်းကတော့ပဲတွေ့မှုကူပူကြီးဖြစ်ပါတယ်နောက်တစ်ခုကတော့ဒီနိုင်ငံကြီးအကျဉ်းသားများဟောင်းများအဖွဲ့ကဥယျာဉ်အောင်ဖြစ်ပါတယ်ဥယျာဉ်အောင်ဆိုလို့ရှိရင်လက်ရှိဒီမြန်မာနိုင်ငံကြီးအကျဉ်းသားများအရေးအဖွဲ့ပေါ့နော်သမရဦးသေးစင်ကနေပြီးတော့အပွိုင်းလုပ်ထားတဲ့ဒီကော်မတီမှာလည်းကော်မတီဝင်တူဖြစ်နေရှိပါတယ်ကျွန်တော်အရင်ဆုံးကူပူကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျကူပူကြီးကြားမှာထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကြားပါတယ်
ကူပူကြီးခုနကကျွန်တော်ပြောသလိုပါပဲဒီမြန်မာနိုင်ငံကြီးအကျဉ်းသားတွေလွတ်မြောက်ရေးကိစ္စဟာပြောမယ်ဆိုရင်လွန်ခဲ့တဲ့ဒီ56နှစ်ဒုံကလောက်တက်ပြီးတော့ကျေပြင်းပြင်းရှည်တန်းရောက်လာတာတိတ်မတွေ့ရတော့ဘူးပြောမယ်ဆိုတော့နိုင်ငံကြီးကျင်းသားတွေကလည်းကျင်းတော်ကြီးထဲမှာရှိနေတော့မလို့ကျွန်တော်သိရပါတယ်ခင်ဗျာဘာကြောင့်အဲ့လိုအခြေအနေဟာဒီရှည်တန်းမရောက်ဘဲနဲ့နည်းနည်းမှိမ့်မိသွားတာလဲကိုပူကြီးဘယ်လိုများမြင်ပါလဲ
ဒီနိုင်ငံကြီးကျင်းသားကိစ္စကတော့မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးကြရုပ်ပါပဲနိုင်ငံရေးရည်ကြီးနေလဲဟိုတကယ်သက်ဆက်ပါလဲဆုံးခဲ့တဲ့56နှစ်ကတော့မြန်မာနိုင်ငံမှာအပြောင်းလဲဖြစ်ဖို့ဆိုတဲ့လမ်းကားတော့ပဲရှိနေတယ်အပြောင်းလဲကိုတကယ်သွားနေရဆိုတဲ့အမျိုးကိုမရှိသေးဘူး
ဒါပေမဲ့ဒီ2010တဲ့2010နဲ့ဒီဘက်နောက်ပိုင်းပေါ့နော်အဲ့ဒီနောက်ပိုင်းမှာတော့ဒီဥသိမ်းချင်းအစိုးရဘက်ကလည်းတုံတရားပြောင်းလဲမှုတွေတုံ့ပြန်တာမျိုးတွေရှိတယ်။နောက်နိုင်ငံရေးကျင်းသားတွေကိုထုတ်ပြတာမျိုးတွေလည်းရှိလာတယ်။အဲ့လိုမျိုးရှိလာတဲ့အခါကျတော့ဒီနိုင်ငံတကာကစိတ်ဝင်စားမှုကလည်းအထက်မှာနိုင်ငံရေးကျင်းသားတွေသိမှရှိတော့ဘူးမြန်မာနိုင်ငံရေးကျင်းသားတွေကလည်းပြောင်းလဲလာပြီဆိုပြီးတော့တုံတရားစိတ်ဝင်စားမှုကြော့နေတော့တာမျိုးဖြစ်ပါလေ။ဒါပေမဲ့ဒီ2012ဒီတော့သက်စကြီးလွတ်တော်တွေကိုရောက်သွားတဲ့အခါကျတော့အခြေအနေကပိုပြီးတော့ဥသိမ်းချင်းဆိုရယ်သူ့ကိုပြောင်းလဲမှုကိုနိုင်ငံတကာကပိုပြီးတော့ကျက်ခံလာတဲ့အနေအထားမျိုးရှိလာပါတယ်။အဲလိုရှိလာတဲ့အနေအထားမျိုးမှာနိုင်ငံရေးကျင်းသား issue ကလည်းတောင်တန်းမှာနိုင်ငံရေးကျင်းသားကလည်းအတော်နည်းနည်းပဲကြံနေတဲ့အခါမျိုးဖြစ်လာတဲ့အခါကျတော့နှိမ့်နေတော့တဲ့အကြောင်းပေါ့။နောက်တစ်ခုကဒီ2012နောက်ပိုင်းဒီ2013ပေါ့။အဲဒီအချိန်မှာအစိုးရဘက်ကလည်းဒီနိုင်ငံရေးကျင်းသားလွတ်တော်ပို့ကိုတစိမ့်မမှတ်တဲ့ဒီချက်လေးလုပ်ပါခဲ့တယ်။ဒါပေမဲ့အဲဒီလုံဆောင်မှုတွေက2013ခုဒီဇင်ဘာ31ရက်ကနေစပြီးတော့နောက်ပိုင်းမှာအဲ့လိုမျိုးဒီနိုင်ငံရေးကျင်းသားတွေလွတ်ပို့လုပ်ရတဲ့ဆိုလို့ရှိရင်ပိုပြီးကန်းတာမျိုးတွေပိုပြရတယ်။မြန်မာနိုင်ငံမှာတရားမီပြဿနာကတော်တော်လေးအခြေအနေဆိုးဆိုးဝါးဝါဖြစ်တယ်။နောက်တစ်ခုကနောက်ပိုင်းဆိုရင်တော့ဒါကျောင်းသားလှုပ်ရှားမှုတွေ။အဲ့လိုဖြစ်လာတဲ့အခါမှာဒီအစိုးရဘက်ကတရားနည်းနည်းဆိုင်တွေနိုင်ငံဖြည့်ရှင်းတာတွေပတိရသဖြင့်ဒီဖမ်းဆီးတာတွေကပိုပြီးများလာလို့အခုအရေးအတွက်ဆိုရင်ဘာရနီဘာကိုရောက်တဲ့အနေအထားမျိုးတွေဖြစ်လာပါတယ်။ဒီလိုဖြစ်လာတဲ့အချိန်မှာလည်းကျွန်တော်တို့ကဒီမြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားကိစ္စကအရေးအတွက်တွေရတဲ့900လောက်ထိဖြစ်လာပြီးအချိန်နည်းတွေကဒီလိုရှိပါတယ်ဆိုတော့နိုင်ငံတကာကိုပြန်ပြီးတော့ဟုတ်ကဲ့ကဲကဲဟိုတင်ပြနေတဲ့အနေအထားမျိုးပါ
ဒီနိုင်ငံတကာအစိုးရဖွဲ့တွေပေါ့အရင်တုန်းကဆိုရင်မြန်မာနိုင်ငံရေးအကြောင်းပြောပဲဆိုရင်နိုင်ငံရေးကျင်းသားကိုလွှတ်ပေးပါလွှတ်ပေးပါရှီလန်းထားပြီးတော့သူတို့ပြောခဲ့ကြပါတယ်အခုအနေအထားမှာကောကိုဘူကြီးတို့နိုင်ငံတကာတန်ယုံနေနိုင်ငံတကာအစိုးရနဲ့ဆက်ဆက်ကမှာဆက်ဆက်တဲ့နေရာမှာသူတို့ရဲ့သဘောထားတွေရောပြောင်းသွားလာဘူးလို့ရှိပါလေ
အရင်နဲ့ဆိုင်ရင်တော့ဒီ3မိနစ်ချိန်သွားတာမျိုးတော့ရှိတယ်ဒါပေမဲ့အခုချိန်ကြီးတော့ဟိုမှာအမေရိကန်တန်ယုံပေါ့အင်္ဂလန်တန်ယုံနောက်တချို့ EU တွေကပြင်သစ်တို့ဆွစ်ဇာလန်တို့ဒီတန်ယုံတွေကတော့အဲဒီကျွန်တော်ဒီတော့ကိုအခုချိန်ကြီးဆက်ဝင်စားနေတော့မယ်အနည်းကစောင့်ကြည့်နေတော့မယ်ဖြစ်နေအခြေအနေရှိပါတယ
်အဲတော့ရှင်ချုပ်ကိုလှည့်ပေးခြင်းပါလေအရင်ဆုံးကျွန်တော်နတ်မောက်ကဦးမြင့်ထေးကိုအရင်ဆုံးလှည့်ပေးခြင်းပါလေနတ်မောက်ကဦးမြင့်ထေးဆွေးနွေးလို့ရပါတယ်ခင်ဗျာကုဘူကြီးလေးလိုက်ပေါ်မှာရှိပါသေးတယ
်ကျွန်တော်ကုဘူကြီးလေးလိုက်ပေါ်မှာရှိတာကိုကျွန်တော်သိရပါတယ်နားထောင်ပါတယ်ကျွန်တော်ကုဘူကြီးရဲ့သဘောထားပေါ့ဗျာကျွန်တော်နိုင်ငံရေးကျေးဇူးမားဆိုတဲ့သတ်မှတ်ချက်ပေါ့ဗျာအဲသတ်မှတ်ချက်ကကျွန်တော်တို့လွတ်လပ်မှုအတွက်ကိုဆောင်ရွက်တဲ့ဟာပြပြန်တာကိုဆောင်ရွက်တာဓာတ်ဥခွင့်ရေးကိုဆောင်ရွက်တာလူခွင့်ရေးအတွက်ကိုဆောင်ရွက်တာပေါ့ဗျာနိုင်ငံသားအခွင့်အရေးကိုဆောင်ရွက်တာဆောင်ရွက်တဲ့အတိုင်းတာတစ်ခုပါကျွန်တော်ပြည်ထောင်ဝန်ကြီးဌာနအနေနဲ့ကျွန်တော်တို့ဒီကိုကိုကြီးတို့တက်ဆက်သွဲပြီးတော့ပြည်ထောင်ဝန်ကြီးဌာနနဲ့လုပ်တဲ့အတိုင်းတာတစ်ခုပါပြည်ထောင်ဝန်ကြီးဌာနအနေနဲ့ကျွန်တော်အထူးပြစ်တာရပ်ခိုင်တင်တာကတော့အခုဖာစီသိသိခံထားရတဲ့အဲဒီဟောပေါ်တော့ဟိုဒီအကျင့်ကြနေတဲ့တရားကျော်ရှိနေနောက်တော့ကကျုပ်ဒီစစ်စစ်ခါထားတာတော့ကြော်ရှိတယ်ဒီလူတွေကိုအများဆုံးလွတ်ပေးပါလို့တတော်ဒီနဲ့ဒီတရားနေပြီးတော့တတော်တောင်းဆိုကြပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမြင့်ထီကျေးဇူးတင်ပါတယ်ဦးမြင့်ထီကတော့သူ့ရဲ့သဘောထားပြောသွားလို့ကျွန်တော်မိကွန်းထပ်မပြီးတော့ပါဘူးကျွန်တော်ကုရဲအောင်လှည့်ပေးကြပါတယ်ဦးရဲအောင်လီလိုက်ပေါ်ရောက်နေပါပြီကြားပါလားဦးရဲအောင
်ဟုတ်ကဲ့
ကျွန်တော်ကုရဲအောင်မိကျင်တာကမြန်မာနိုင်ငံအတွင်းမှာရောနိုင်ငံရေးဖွဲ့စည်းရေးတည်တည်နောက်ခေါင်းဆောင်တွေကြားထဲမှာနိုင်ငံရေးကျင်းသားလွတ်မြောက်ရေးဆိုတဲ့ကိစ္စအရင်လောက်ရှိရောက်သေးရလားသူတို့စိတ်ဝင်စားမှုဘာကြောင့်နေသွားတယ်လို့ထင်ပါလဲ
ဟုတ်ကဲ့ပါကျွန်တော်တို့ဒီမှာတည်ရတဲ့အခါကတော့အရင်ကလောက်တော့ကျွန်တော်စိတ်ဝင်စားမှုတွေကအကောင်အထည်ရှိရအောင်ဆိုတော့ဖြစ်နေရတယ်ဗျ။အဲ့ဒါကလည်းဘာလို့တည်ရလဲဆိုလို့ရှိရင်ဥသိမ်းစိတ်ဆိုတာချက်လာပြီးတဲ့အချိန်မှာသူကဒီနိုင်ငံရေးပြုရင်ကြောင်းလည်းမပြောက်တခုအနေနဲ့နိုင်ငံရေးကျင်းသားတွေလွတ်ပြေးဖို့နိုင်ငံတကာကတိပေးခဲ့ပြီးတော့အစိုးရအနေနဲ့အဲ့ဒါကိုကျွန်တော်တို့ဒီ2013ခုနှစ်ထဲမှာတောက်လျှောက်လွတ်ပြေးခဲ့တာရှိပါတယ်။ဒါကလည်းကျွန်တော်တို့ဒီကော်မတီတစ်ခုဖွဲ့ပြီးလွတ်ပြေးခဲ့တယ်ဒီကြေတဲ့ကမှာနိုင်ငံရေးကျင်းသားအင်အားအဲ့ဒီမှာကျွန်တော်တို့400ကျော်လောက်ကျွန်တော်တို့ဆက်သွားခဲ့တယ်။အဲ့ဒီနောက်ပိုင်းမှာကြားတဲ့အခါကျတော့မှနိုင်ငံရေးကျင်းသားတွေကိုပြီးတဲ့အခါမှာနိုင်ငံတကာကတော့အများကြီးသိပေးတယ်ဆိုပြလိုက်ပြီးတော့လောက်တစ်ဖြည်းဖြည်းချင်းပြန်လည်ဖန်ဆီးလာတာကခုနကကိုကြည့်ပြောသွားတဲ့အတိုင်းမှာပဲနိုင်ငံရေးကျင်းသား900လောက်ဖြစ်လာကြတယ်။ဒါပေမဲ့ဒီထဲမှာရှိတဲ့နိုင်ငံရေးအင်အားစုအဖွဲ့ကြီးတွေဟာဒီလွတ်ပြေးလိုက်တဲ့အစုလိုက်ပြုံလိုက်ပေါ့နော်စီစစ်ပြီးလွတ်ပြေးလိုက်တဲ့ဟာဝယ်နေပြီတစ်ဖြည်းဖြည်းချင်းဖန်ဆီးလာတဲ့အပေါ်မှာအာရုံစိုက်မှုသိရှိတော့ပဲနဲ့တခြားနိုင်ငံကြီးပြဿနာတွေကျွန်တော်ဖြစ်ပေါ်တဲ့ပြဿနာတွေပေါ်မှာဒါအဓိကအာရုံစိုက်နေရတယ်ကျွန်တော်သိနေရပါတယ
်ကိုရဲအောင်ကျွန်တော်တစ်ဆက်တည်းမေးချင်တာကဒီသမရကနေပြီးတော့ဖွဲ့ပြီးထားတဲ့နိုင်ငံကြီးချင်းသမားအကြီးကော်မတီပေါ့နော်အာနာမည်ပြောင်းလာနေ၃ချိန်ရှိပြီထင်ပါတယ်ခင်ဗျာကိုရဲအောင်ဒီဖွဲ့စည်းရဲ့လှုပ်ရှားမှုမှာတောက်လျှောက်ကဒီကိုရဲအောင်ကဒီဖွဲ့စည်းမှာကော်မတီဝင်နေနဲ့ပါခဲ့တဲ့ခါကျတော့ဒီဖွဲ့စည်းရဲ့လှုပ်ရှားမှုနဲ့ပတ်သက်လို့ဘယ်လိုသုံးသပ်လို့ရမလဲ
ဟုတ်ကဲ့ပြဒီဖွဲ့စည်းချက်ပတ်သက်လို့ပထမဦးဆုံးဖွဲ့စည်းခဲ့တဲ့အဖွဲ့အစည်းတုန်းကတော့ကျွန်တော်တို့ကော်မတီဝင်16ဦးနောက်ပိုင်းထပ်တိုးတဲ့အခါမှာ19ဦးပေါ့တော့ AGB ပါဝင်ကျွန်တော်ဖွဲ့စည်းခဲ့တယ်အဲ့ဒါက2013ခုနှစ်နောက်ပိုင်းမှာတော့အဲ့ဒီအဖွဲ့အစည်းအနေနဲ့ကျွန်တော်တို့အတူပါဝင်ဆောင်ရွက်ပြီးတော့နိုင်ငံရေးကျင်းသားတွေလွတ်မြောက်ပေးမှုတွေကိုကျွန်တော်တို့ နိုင်ငံကတည်အောင်လည်းလုပ်ပေးခဲ့တယ်ကျွန်တော်တို့အရေးသက်သေတယ်အများကြီးလုပ်ပေးခဲ့ပါတယ်အဲဒီနောက်ပိုင်း2014ခုနှစ်မှာဒီအဲ့ကော်မတီဟာကျွန်တော်တို့အစည်းအဝေး3နေတော့လုပ်ပြီးတော့ဘာလို့ချမှုမှလည်းမရှိတော့ဘူးအခု2015ခုနှစ်မှာတော့ဒီလက်ကျန်နိုင်ငံရေးကျင်းပကော်မတီဆိုတာကိုဖြတ်သိမ်းပြီးတော့နိုင်ငံရေးကျင်းပနိုင်ငံရေးကျင်းပရေးရာကော်မတီဆိုပြီးပြဖွဲ့ပြီးတယ်အဲ့လိုဖွဲ့စည်းတဲ့အခါမှာကျွန်တော်တို့နောက်ကပါတီကြီးအများကြီးပါလာတာတွေ့ရတယ်အဖွဲ့ဝင်28ဦးလောက်ဖြစ်လာတယ်ဒါပေမဲ့အဲ့ဒီအချိန်မှာလည်းအတိအကျနိုင်ငံရေးကျင်းပရေးကိုဆောင်ရွက်တဲ့ဥမာ AP လို့အဖွဲ့ကြီးမျိုးကိုခြံထားခဲ့တာကိုတွေ့ရပါတယ်ဒါမှလည်းကျွန်တော်တို့ငိုကော်မတီကိုကျွန်တော်တို့ဒီအဝင်ချက်သိန်းကော်မတီဝင်တွေစီးဆုံးဖြတ်ပြီးချက်သိန်းတာမျိုးမဟုတ်ဘဲနဲ့အစိုးရပဲကျန်တာပေါ့နော်ပါဝင်တဲ့အစီအစဉ်တစ်ခါတည်းဆုံးဖြတ်ချက်သိန်းပြီးတော့မှလောက်ကော်မတီကိုဖွဲ့စည်းရတွေ့ရတယ်ကျွန်တော်တွေ့ရတဲ့နောက်ကတော့အခုဒီ2014ဒီ2015မှာဒီကော်မတီရဲ့လှုပ်ရှားမှုကဘာလှုပ်ရှားမှုမှရှိတာကိုကျွန်တော်တို့မတွေ့ရဘူးဖြစ်နေတယ
်ကျွန်တော်ကိုကိုကြီးဘက်တစ်ဆက်လည်းမေးချင်ပါတယ်ဒီကော်မတီမှာနောက်ပိုင်းမှာကိုကိုကြီးတို့ဒီ APP ကိုထုတ်လိုက်တယ်ဘလို့လို့ဘာကြောင့်ထုတ်လိုက်တယ်ဆိုတဲ့အကြောင်းပြချက်ပေးပါလေ
အဲ့ဒီအကြောင်းပြချက်ကိုလုံးဝမသိရပါဘူးကျွန်တော်တို့ကလည်းအကြောင်းကြားတာမျိုးမရှိဘူးသူတို့ကသူတို့တစ်ဖက်သက်ဖြတ်တယ်ဖြတ်ပြီးတဲ့အခါကျတော့တစ်ဖက်သက်ဒီနိုင်ငံအကျဉ်းသားကြီးရဲ့ကော်မတီဆိုပြီးဖွဲ့တာမျိုးဖြစ်ပါတယ်ဆိုတော့အစိုးရဘက်ကအပြန်အလှန်လေးစားမှုဆိုတာမျိုးကိုကျွန်တော်တို့မတွေ့ရဘူးနောက်တစ်ခုကအစိုးရဘက်ကကျွန်တော်တို့လုပ်ငန်းလုပ်ဆောင်နေတဲ့အချိန်မှာလည်းအပြည့်အဝပူပေါင်းဆောင်ရွက်မှုကိုလည်းကျွန်တော်တို့မရခဲ့ပါဘူးကျွန်တော်တို့အချက်လက်တွေတောင်းတဲ့တောင်းတာမျိုးရှိတယ်အချက်လက်တွေတောင်းတဲ့ကောင်မှာဟိုးရုံးကအချက်လက်အဟောင်းတွေကိုထုတ်ပေးပြီးတော့ကျွန်တော်တို့တူချင်တဲ့အချက်လက်တွေကိုမပေးတာမျိုးအဲ့တော့ကျွန်တော်တို့တရားရုံးကဖိုင်နယ်တွေကိုကျွန်တော်တို့ဖတ်ဖို့တောင်းတယ်တောင်းတယ်ဆိုတဲ့အချိန်မှာကျွန်တော်တို့ကို copy 1 copy မပေးဘဲနဲ့အဲ့ဒီအချက်လက်တွေကိုသမရရုံးမှာဆူရပြီးတော့ကျွန်တော်တို့နေပြည်တော်ရိတ်ဆိုတော့အဲ့သမရရုံးမှာအဲ့ဒီအချက်လက်တွေကိုဖတ်ရတယ်ဖတ်ရတဲ့ဆိုတဲ့အခါကျတော့ကျွန်တော်တို့အတွက်ပြင်ပန်းတာရဲ့အချိန်ရငွေရပေါ့အဲ့လိုမျိုးဆိုတဲ့အခါကျတော့အလုပ်လုပ်တဲ့အခါမှာတကယ်ထိထိရောက်အောင်မြေပြန်စနာဖြစ်အောင်မျိုးအစိုးရဘက်ကစီစဉ်ပေးတဲ့မျိုးမရှိဘူးအစိုးရဘက်ကနေပြီးတော့ဂျာစပွေသားလို့ဆွဆွဲတယ်ကျွန်တော်ဘက်ကနိုင်ငံရေးကျင်းတာလို့ပြောတယ်ဒီလို controversy ဖြစ်တဲ့နိုင်ငံရေးကျင်းတာတွေရှိတယ်အဲ့ဒါတွေကိုကျွန်တော်တို့အူချင်းဝင်တွဲဝင်တောင်းတဲ့ကံကိုပါလေဒီတဲ့ကြီးကကျွန်တော်တို့ကွန်မြူနေပါဘူ
းကိုရဲအောင်လေလိုင်းမပြောင်းရောက်လာပါပြီကိုရဲအောင်ခုနမေးကွန်းကတော့ဒီနိုင်ငံရေးကျင်းတာကော်မတီထဲမှာကိုရဲအောင်တို့လိုမျိုးနိုင်ငံရေးကျင်းတာရေးလှုပ်ရှားတဲ့သူတွေပါပါတယ်နိုင်ငံရေးပါတီကလူတွေပါပါတယ်ပြည်ထောင်ဝင်ကြီးပါဝင်အာဏာဝင်တွေပါပါတယ်ဒီကော်မတီထဲမှာဒီနိုင်ငံရေးကျင်းတာလူရေးလှုပ်ရှားမှုနဲ့ကိုရဲအောင်တို့လုတ်တဲ့အခါမှာအာဏာပိုင်ဒီဘက်ကရဲ့ပူပေါင်းဆောင်ရွက်မှုဘလောက်များရပါလဲ
။အဲကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ဆိုကြပူပေါင်းဆောင်ရွက်မှုမရှိဘူးလို့ပြောလို့မရပါဘူး။အထိုက်တော့ပူပေါင်းဆောင်ရွက်မှုရှိပါတယ်။ဒါပေမဲ့တကယ်တမ်းတကယ်ကိုစစ်စစ်မှန်မှန်ပေါ့လေ။နိုင်ငံရေးကျင်းသားတွေနဲ့ပတ်သက်လို့တကယ်ကိုအရေးကြီးတဲ့အခန်းကဏ္ဍကိုရောက်လာတဲ့အချိန်မှာတော့ပူပေါင်းဆောင်ရွက်မှုဟာတစ်ခုပိုင်းမှာတော်တော်အားနည်းတာကိုတွေ့ရပါတယ်။ဌာနကကျွန်တော်တို့ကိုဒီလိုလက်ရှိအငင်းခုန်ဖြစ်နေတဲ့နိုင်ငံရေးကျင်းသားတွေနဲ့တွေ့ပုံပြတာမျိုးတံမျိုးတွေကိုကျွန်တော်တို့ဆောင်ရွက်ပေးမှုတွေမရှိပါဘူး။အဲဒါဘာလို့တွေ့ရလဲဆိုတဲ့အခါကျတော့တာမန်အဖြစ်နဲ့တချို့ပြဿနာတချို့နိုင်ငံရေးကျင်းသားကိစ္စတွေမှာကတော့ဟိုသဘောကြီးကြီးနဲ့ပဲကျွန်တော်တို့လုပ်ပေးတဲ့ပုံစံမျိုးသဘောတူပေးတဲ့ပုံစံမျိုးရှိတယ်ဆိုပေမဲ့တချို့တော့တကယ်လို့စစ်စစ်နဲ့နဲ့စီစဉ်ရမယ်ဆိုတဲ့အချိန်မျိုးကြတဲ့အခါကျတော့ကျွန်တော်တို့မှာကန့်သက်ချက်ချက်မှုတွေအများကြီးတွေ့နေရပါတယ်
။ဟုတ်ကဲ့ခင်ဗျကျွန်တော်တို့ရရှိနေအချို့ကိုလေးလိုက်မအောင်နေရာပေးချင်ပါတယ်။ကိုနေဦးလင်းမလေးရှားနိုင်ငံကထင်ပါလေကြားပါလားခင်ဗျ
โอเคจ้า
โอเคคุณนิวลินซื้อนี่ลุยาได้มีเมี้ยนจีนแล้วกูปูจีชื่อได้กูแยกออกชื่อ
ได้เออจนว่าတော့บาลุเลยဆိုတော့နိုင်ငံခြားအမြင်နဲ့ပဲကျွန်တော်ပြောလို့ရမှာပေါ့เนาะဗမာပြည်မှာနေတာလည်းမဟုတ်တာကြားတဲ့အခါကျတော့ဒါပေမဲ့နိုင်ငံခြားမှာအခုဗမာပြည်မှာပြင်းပြတဲ့ပြဿနာတွေလေးချာပြန်ကြည့်လိုက်ရင်အစိုးရဆိုတာကဥပဒေကိုအသုံးချပြီးတော့သူကအုပ်ချုပ်ရေးရန်တရားကိုလည်းပတ်တဲ့လူပဲဗျာဥမာတကူဥပဒေတကူကိုမကျေနပ်ဘူးဆိုရင်အစိုးရကိုအကိန်းလုံးเสียမလို့ဘူးဗျာတကယ်တကယ်တော့ဥပဒေပြုတ်ရဲ့ဥစ္စာကိုဥပဒေပြင်ပြီးဟုတ်ပြောရမှာဗမာပြည်မှာမကွဲဘူးဖြစ်နေတာကဥပဒေပြုတ်တဲ့လူနဲ့ဥပဒေကိုအပိုင်းလုပ်တဲ့လူမကွဲဘူးဖြစ်နေအဲ့တော့ဥမာတခုဆိုပါတော့ဗျာဟိုမိကိစ္စမကျေနပ်ဘူးပြောတယ်အစိုးရကိုဟာလားဆန္ဒပြတယ်အမှန်အစိုးရဆိုဆန္ဒပြတာကဒီဥပဒေကိုပြင်စရာရှိရင်ဥပဒေလွတ်တော်ဟာလူတွေကိုပြင်ပြပြီးတော့ပြင်ရမှာအဲ့တော့လူတွေကနားလည်မှုလွဲပြီးတဲ့အခါကျတော့အစိုးရကိုကြည့်ပဲဟုတ်ပါတော့ဥတီပြီးတော့ပြောနေရဲဆိုတာကလွဲနေရဲလို့တော့ကျွန်တော်ကတော့အဲ့လိုပဲထင်ပါလေဗ
ျကိုနေဦးလင်းဆွနူးသွားတဲ့ပတ်သက်လို့ဘာများတုံ့ပြန်ခြင်းဝင်လဲသူကတော့ဒီစနားပြသူတွေကိုပို့ပြီးတော့ပြစ်တင်တာတွေ့ရပါတယ
်သူပြောတာကတော့တချို့ဘိုင်းတွေကဒါပေမဲ့တကယ်တမ်းပြောမယ်ဆိုရင်တော့ဥတီပြုတဲ့လူတွေကအရေးကြီးတယ်ဆိုပေမဲ့အဲ့ဥတီတွေကိုကင်ကြွေအသုံးချနေတဲ့အဓိကအစိုးရအဖွဲ့အုပ်ချုပ်ရေးဂျန်နရယ်ရဲ့ကင်ကြွေအသုံးချပုံကလည်းကျွန်တော်အရေးကြီးပါတယ်ဒီမှာဆန္ဒပြတယ်ဆိုတာနိုင်ငံသားတယောက်ရဲ့လွတ်လပ်ပိုင်ခွင့်ဒါကျွန်တော်တို့နောက်ဆုံးမချက်ခုပဲပြောကျွန်တော်တို့2008အခြေခံမှုဒီမှာပါပြီးသားအချက်ပါဒါပေမဲ့ဒီလိုဆန္ဒပြခွင့်နိုင်ငံသားတယောက်ရဲ့လွတ်လပ်ခွင့်ကြီးကို
ဒါဆိုဒီကြောင်ရှိတဲ့ပုဂ္ဂိုလ်တွေကဒီဥပဒေပေါ်မှာသူတို့လိုချင်လိုရာကိုဆွဲပြီးတော့ပြင်သားဖြစ်ရမျိုးတွေကျွန်တော်တို့ပြုလုပ်ခံစားရမျိုးတွေလုပ်နေတဲ့ဖြစ်ခဲ့အတွက်ဒီပေါ်မှာကျွန်တော်တို့ပြည်သူတွေကလည်းကိုယ့်ရဲ့ယုံကြည်ချက်တွေကိုကျွန်တော်ထုတ်ဖော်ရင်းနေတယ်ဥပဒေရဲ့အထက်မှာတွားပြီးတော့ညှိစွမ်းသွားတယ်လို့ပဲကျွန်တော်မြင်ပါတယ်ကျွန်တော်နောက်ထပ်တော်ရှင်တူ ုင်းမှာလွတ်လွတ်လွတ်လပ်လပ်ဆန္ဒပြဖို့ရှိတယ်။ဒါဆိုဒီမိုကရေစီနိုင်ငံဆိုတဲ့အတိုင်းဒီလိုပြောတဲ့အတိုင်းဆန္ဒပြပြရမယ်။သူ့လိုလူလူအကြမ်းဖက်ဝိုင်းနှံမှုလည်းရှိကျွန်တော်တို့ကရိုးတတာပဲဆန္ဒပြနေတဲ့အတွက်ကျွန်တော်တို့တိုင်းပြည်သားတွေမှာအပြစ်မရှိအောင်လို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ကိုအောင်ကျော်ကျေးဇူးပါ။ကျွန်တော်ကုဘူးကြီးကိုနည်းနည်းညှုံချုပ်လေးနောက်10မိနစ်ချော်ချော်လောက်မေးချင်ပါလေ။ကုဘူးကြီးအခုဒီအကျဉ်းသားတွေနိုင်ငံချင်းသားတွေလွတ်မြောက်ရေးနဲ့ပတ်သက်လို့ EPP အနေနဲ့နိုင်ငံတကာနဲ့ဆောင်ရွက်တဲ့ခါမှာတခြားအခုနောက်ပိုင်းအပြောင်းလဲကာလနောက်ပိုင်းမှာကြုံရတဲ့အခက်အခဲမျိုးတွေရှိပါလားခင်ဗျာ
။အခုအချိန်မှာတော့ဒီနိုင်ငံချင်းသားပြဿနာကအတော်လေးကိုမေးမိနေတဲ့ပြဿနာလို့နိုင်ငံတကာကနေပြောယူဆပါတယ်။အဲ့လိုယူဆတဲ့အခါကျတော့ကျွန်တော်တို့ကအခုနောက်ပိုင်းမှာကျွန်တော်တို့ဖြစ်ရက်တွေနဲ့ဖြစ်ပျက်တွေနဲ့ဓာတ်ပုံတွေနဲ့ဗီဒီယိုတွေနဲ့ဒါတွေနဲ့ကိုသိကြကြဟုတ်တကယ်မမာတဲ့အချက်လက်တွေနဲ့တင်ပြပြီးတော့ပြောဆိုရတဲ့အနေထိုင်မျိုးတွေဖြစ်လာပါတယ်။နောက်တစ်ခုကကျွန်တော်တို့ကြီးပဲဒီအပြင်မှာရှိနေတဲ့သူတွေနောက်အထက်မှာရှိနေတဲ့ဒီ activist တွေပေါ့နိုင်ငံရေးကျင်းသားရေးကိုလှုပ်ရှားနေတဲ့သူတွေကတော့အင်းနဲ့အားနဲ့လုပ်နေကြတယ်။ဒါပေမဲ့နိုင်ငံရေးကောင်းဆောင်တွေအပိုင်းကနိုင်ငံရေးကျင်းသားနဲ့ပတ်သက်ပြီးတော့ချုပ်တော်ထဲမှာထည့်သွင်းဆွေးနွေးတဲ့ဟာမျိုးနိုင်ငံရေးကျင်းသားတိတ်ပွဲဖွင့်ဆိုချက်ပေါ်လာအောင်ထည့်သွင်းဆွေးနွေးတဲ့ဟာမျိုးတွေကိုကျွန်တော်တို့မတွေ့ရဘူး။အဲ့ဒီဟာလေဒီနိုင်ငံကောင်တော်တဲ့အခါမှာကျွန်တော်တို့ကအားနည်းလာတယ်အားနည်းချက်ပေါ့တကယ်လို့ဒီချုပ်တော်ထဲမှာရှိနေတဲ့ဒီနိုင်ငံရေးကောင်းဆောင်တွေကဟောနိုင်ငံရေးကျင်းသားကိစ္စကိုလွတ်တော်ထဲမှာစီရင်ချက်ဥပဒေပြုမယ်ထည့်သွင်းဆွေးနွေးမယ်ဆိုလို့ရှိရင်တော့ဒါကနိုင်ငံကလည်းအရေးကြီးပြဿနာစီနဲ့ပြန်ပြီးတော့ယူဆတာမှဖြစ်ပါတယ်။ကျွတ်တော်ပြင်ပနိုင်ငံရေးမှာလှုပ်ရှားနေကြတဲ့အထက်ကထင်ရှားတဲ့ကောင်းဆောင်တွေကလည်းဒီနိုင်ငံရေးချင်းသာကိစ္စကိုတစိမ့်မမှန်နဲ့ပြောဆိုနေတာမျိုးလုပ်နေတာမျိုးတွေကအားနည်းလာတာမျိုးလို့သိရပါတယ်။အဲ့ဒါတွေကိုအောက်ဆောင်လာမယ်ဆိုလို့ရှိရင်နိုင်ငံကလည်းဒီချက်ပို့ပြီးဒီအရေးကိစ္စကိုပို့ပြီးတော့ဟိုချေဝင်ဝင်နဲ့ဆက်ပြီးတော့ဆောင်ရွက်လာမှာပါ
။ဒီ
အရာလေးတွေကိုကျွန်တော်ဝိုင်းပြီးတော့လှုပ်ရှားဖို့လုပ်ပါတယ
်။တခုကျွန်တော်နောက်ဆုံးမေးချင်ပါလေ။အရင်တော့ကတော့တကယ့်ကိုမြန်မာဒီမိုကရေစီမှာထိတ်တန့်ကြတဲ့ခေါင်းဆောင်ပိုင်းကြီးတွေကအချင်းအောင်ထဲမှာဖြစ်နေတဲ့ခါကျတော့အဲ့ issue ကတော့ကြီးပါတယ်။အခုကချင်းတောင်တွေရောက်တဲ့လူတွေတော်များကအခြေခံ activist တွေတက်ကြွလှုပ်ရှားသူတွေများနေပါတယ်ခင်ဗျာ။အဲ့လိုအခြေအနေကြောင့်ရောပါနိုင်တယ်လို့တွက်လို့ရလား။
တော့ဟိုတစုံတရာတော့ပတ်သက်မယ်ဒါပေမဲ့တကယ်အရင်တော့နာမည်ကြီးတဲ့သူတွေကအခုအပြင်ရောက်လာတဲ့အချိန်မှာသူတို့ကလည်းသူတို့တုန်းကကျန်တဲ့ဒီအခြေခံကြတဲ့သူတွေဟိုနာမည်မကြီးတဲ့နိုင်ငံရေးလှုပ်ရှားနေတဲ့သူတွေကသူတို့လည်းမရတော့ခြေခြေအောင်ကျူးစားပေးခဲ့ကြတာရှိပါတယ်။ဒါကနိုင်ငံတကာနိုင်ငံအကြောင်းလဲအတွက်အရေးကြီးတဲ့အရာဖို့လို့ဝိုင်းကျူးစားကြတာပါ။အဲ့လိုပဲအခုနိုင်ငံရေးအကျဉ်းသားကိစ္စဆိုတာကလည်းမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်တဲ့မှာအရေးကြီးတဲ့အခြေအနေတည်းမှာရှိပါသေးတယ်။နိုင်ငံရေးအကျဉ်းသားပြဿနာဆိုတာအရေးအတွက်ပြဿနာမဟုတ်ပါဘူး
။ဟုတ်ကဲ့ကျွန်တော်30စက္ကန့်လောက်ပဲကျွန်တော်
ပြန်ရပြဿနာကျေးရမြေသိမှုပြဿနာကျောင်းသားလုပ်ငန်းမှုပြဿနာအစရှိတဲ့ဒီပြဿနာတွေကိုနိုင်ငံရေးအကျဉ်းသားပြဿနာလို့ခေါ်ပါတယ်
။ဟုတ်ကဲ့ခင်ဗျာကုဘူးကြီးကျေးဇူးပါခင်ဗျာကျွန်တော်ဒါရိုက်လေးလည်းအစီအစဉ်အချိန်ဆက်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ကုဘူးကြီးရောကိုရဲအောင်ရောကျန်တဲ့သရရှင်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာဒါရိုက်လေးလည်းအစီအစဉ်ဒီမှာပဲရနာခွင့်ပေးပါခင်ဗျာ။
အားလုံးကိုတားညဦးစီစဉ်တင်ဆက်တဲ့မနေ့ကညပိုင်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရတာဖြစ်ပါတယ်။ VOA American အတန်ရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။နေ့စဉ် April 22ရက်နေ့ရောက်တိုင်း American ပြည်ထောင်စုကသတ်မှတ်ကျင်းပတဲ့မြေကဘာနေ့ဟာကဘာကြီးပေါ်လူတွေရဲ့အကျိုးသက်ရောက်မှုတွေကိုရောင်းပြန်ထည့်အပ်စေဖို့နဲ့လူတဦးတယောက်ချင်းအနေနဲ့ကဘာကြီးကိုအပြုသဘောဆောင်တဲ့သက်ရောက်မှုတွေဖြစ်လာအောင်ဘယ်လိုလုပ်နိုင်တယ်လဲဆိုတာကိုပြန်ပြောင်းစဉ်းစားဖို့အခွင့်အလမ်းတစ်ခုလည်းဖြစ်ပါတယ်။ပထမအဦးဆုံးမြေကဘာနေ့ကိုတော့သဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စရပ်တွေအကြောင်းပြောဆိုဆွေးနွေးကြတဲ့နေ့အဖြစ်သတ်မှတ်ခဲ့တာပါ။1960ပြည့်လွန်နှစ်တွေတုန်းကတော့သဘာဝပတ်ဝန်းကျင်ပျက်စီးယိုယွင်းလာနေတာပဝင်းချင်းညဉ့်ဉန်းမှုထိမ့်သိရေးစီမင်းစည်းကမ်းတွေအားနေတာနိုင်ငံရေးအရဖြည့်ရှင်းလို့စိတ်မရှိတာတွေအတွက်အမေရိကန်ပြည်ထောင်စုကလူတွေကြားမှာစိုးရိမ်မှုတွေကြီးထွားခဲ့ကြပူပါတယ်။ဒီလိုစိုးရိမ်မကင်းဖြစ်သူတွေထဲမှာမြေကဘာနေ့ကိုစတင်ဖန်တီးခဲ့သူအမေရိကန်ထက်လွတ်တော်အမတ် Gaylock Nelson လည်းပါဝင်ပါတယ်။သူကနိုင်ငံတော်မှာပဝင်းချင်းထိခိုက်ပျက်စီးမှုတွေအကြီးအကျယ်ပေါ်ပေါက်နေတာကိုနိုင်ငံရေးအရတုံ့ပြန်ဆောင်ရွက်မှုအားနေတဲ့အတွက်မကြေမနက်ဖြစ်နေတဲ့ပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူတူလည်းဖြစ်ပါတယ်။ပတ်ဝန်းကျင်ထိခိုက်ပျက်စီးမှုကပ်ဘေးအန္တရာယ်ကြီးကိုတားဆီးမဲ့ မျိုးဆက်တစ်တခုအခိုင်အမာပေါ်ပေါက်လာဖို့အတွက်ကတော့ပဂတိအချက်လက်တွေကိုရှင်းရှင်းလင်းလင်းနဲ့တဖြည်းဖြည်းချင်းတင်ပြသွားဖို့ဖြစ်တယ်လို့ယုံကြည်ထားကြောင်းလည်းသူကပြောဆိုခဲ့ပါတယ်1990 April 22ရက်နေ့မှာပြုလုပ်တဲ့အထက်လွှတ်တော်အမတ် Nelson ရဲ့ပထမဆုံးမြေကဘာနှင့်လှုပ်ရှားမှုမှာတော့လူသန်းပေါင်း20ကျော်ပါဝင်ခဲ့ပါဗျ။အဲ့ဒီအချိန်ကစလို့လှုပ်ရှားမှုဟာလည်းအချိန်အုံနဲ့ကြီးထွားလာရမှာဘဟုကနေစီမံခန့်ခွဲစရာမလိုဘဲနဲ့အားကောင်းလာခဲ့တဲ့အထိပါ။အခုခါမှာတော့မြေကဘာနှင့်ကိုခေတ်သစ်သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားမှုကိုမွေးဖွားပေးတဲ့နေ့ဖြစ်လဲမှတ်ယူထားကြပါဗျ။အမေရိကန်ပြည်ထောင်စုမှသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီတစ်ခုကိုထူထောင်နိုင်ခဲ့ပြီးရေတန့်ရှင်းမှုဆိုင်ရာအဥပဒေမျိုးတုံးပြောက်ကွယ်ရုံးနဲ့မျိုးစိတ်တွေကိုကာကွယ်ဆောင်ရှောက်ရေးအဥပဒေတန့်ရှင်းတဲ့လေရရှိရေးအဥပဒေစတာတွေလိုအကျိုးဆက်တွေလည်းပေါ်ပေါက်လာခဲ့တာပါ1990ပြည့်လွန်ကာလတွေမှာတော့ရေနံယိုစိတ်မှုဆက်မှုလုပ်ငန်းတွေကပတ်ဝန်းကျင်ညဉ့်ဉန်းစေမှုအစိတ်အတော့ညစ်ကြေးတွေစွန့်ပစ်မှုတော်ရိုင်းတရိတ်ဆန်တွေပျက်စီးဆုံးရှုံးမှုမျိုးတုံးပြောက်ွယ်မှုစတာတွေကိုအာယုံဆိုင်ခဲ့ကြပေမယ့်ဒီကနေ့အချိန်မှာတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုကအဓိကစိုးရိမ်စရာဖြစ်လာခဲ့ပါပြီ။ကဘာကြီးရဲ့ရာသီဥတုစနစ်ဟာလူတွေရဲ့လောရက်တွေကြောင့်ထိခိုက်နေတယ်ဆိုတာကိုတော့တန်တရားဖြစ်သူမရှိသလောက်ပါ။ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့ IPCC ရဲ့ပြီးခဲ့တဲ့နှစ်ထဲဂျပန်နိုင်ငံယိုကိုဟာမာမြို့ကညီလာခံမှာတော့ရာသီဥတုပြောင်းလဲမှုကြောင့်ကောက်ပဲတိနံဆိုင်ခင်းတွေပျက်စီးနေတာလူတွေဆုံးတဲ့အထိအပူလိုင်းဖြတ်တာမိုးခေါင်ရေရှားတာရေကြီးတာလိုပြင်းထန်တဲ့ရာသီဥတုဒဏ်တွေခံစားနေရတဲ့အကြောင်းအစိုးရခန်းစားတစောင်းကိုလည်းထုတ်ပြန်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတော့မြင်းမြန်ဆန်ဆန်တုံ့ပြန်ဆောင်ရွက်တာမျိုးမရှိခဲ့ရင်တော့ရာသီဥတုနဲ့လူတွေရဲ့ဘဝရည်တည်ရေးအတွက်အန္တရာယ်ရှိနေပြီဆိုတာကိုသိပ္ပံပညာရက်ကသက်သေပြနေပြီလို့ပြောဆိုခဲ့ပါတယ်။ရာသီဥတုဖောက်ပြန်မှုတွေဟာနိုင်ငံတစ်နိုင်ငံတည်းအကြောင်းမဟုတ်တလို့တနိုင်ငံနဲ့နဲ့လည်းဖြစ်ရှင်းလို့မရနိုင်တဲ့အတွက်သိပ္ပံပညာအကူအညီနဲ့အားလုံးကတညီတညွတ်တဲ့အစောတလင်ဖြစ်ရှင်းကြရမှာဖြစ်ပြီးအချိန်လဲသိပ်မကြံတော့ဘူးလို့ဝန်ကြီးကယ်ရီကသတိပေးပြောကြားသွားခဲ့ကြောင်းပါရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ။
တို့ရရှင်ကနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ် VOA ကိုတို့ရရှင်တို့အနေနဲ့အီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့တည်သချင်းတောင်းကျင်နေဆိုရင် VOA ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာဘူရူနီမနက်ဖက်အစီအစဉ်တွေကြာခင်ပြီးဆုံးပါတော့မယ်အခုတော့ကြန့်ရှိနေတဲ့အချိန်မှာနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဒီမင်းနိုင်ငံအတွင်းကဟူတီသဘုံတွေအပေါ်အာရညွန်ပေါင်းအဖွဲ့ကလေကြောင်းကနေထိုးစစ်ဆင်တိုက်ခတ်နေတာတွေကိုရပ်တန့်လိုက်ပြီးဖြစ်ကြောင်းဆော်ဒီအာရေဗျနိုင်ငံကပြောပါတယ်။ဒါပေမဲ့ဟူတီသဘုံအဖွဲ့အပေါ်ဖိအားပေးမှုတွေတော့ရော့သွားမှာမဟုတ်ဘူးလို့ဆိုပါတယ်။သတင်းပတ်လေးပါးကြားလေကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ဟူတီသဘုံအဖွဲ့အနေနဲ့ဆော်ဒီအာရေဗျအပါအဝင်ဒီမင်းနိုင်ငံသားတွေကိုရောတခြားနိုင်ငံတွေကိုပါအနေရပြုနိုင်တဲ့အနေထားမှာမရှိတော့ဘူးလို့ဆော်ဒီအာရေဗျကအင်္ဂါနေ့မှာပြောပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဗုဒ္ဓနေ့မှာစတင်မဲ့အာရှအာဖရိကထိပ်သီးဆွေးဝဲတက်ဖို့အတွက်အာရှနဲ့အာဖရိကနိုင်ငံတွေကခေါင်းဆောင်တွေဂျကာတာမြို့တော်ကိုအင်္ဂါနေ့ကစတင်ရောက်ရှိလာနေကြပြီဖြစ်ပါတယ်။1955ခုနှစ်ကစစ်အေးခေတ်မတိုင်ခင်ဘက်မလိုက်နိုင်ငံများအဖွဲ့ဖြစ်ပေါ်လာရေးကိုအစပြုပေးလိုက်တဲ့ဒီအာရှအာဖရိကထိပ်သီးညီလာခံရဲ့260မြောက်အထိမ်းအစည်းအဝေးတက်ရောက်ဖို့အတွက်မြန်မာသမ္မတဦးသိန်းစင်ဟာလည်းအင်ဒိုနီးရှားနိုင်ငံကိုမနေ့ကအင်္ဂါနေ့ကရောက်ရှိသွားပြီဖြစ်ပါတယ်။အခုကျင်းပတဲ့ထိပ်သီးညီလာခံကိုမြန်မာတရုတ်ဘရူနိုင်းဂျပန်မလေးရှားတို့အပါအဝင်နိုင်ငံပေါင်း30ကျော်ကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံကိုတွားရောက်ခဲ့တဲ့သူ့ရဲ့ပထမဆုံးတရားဝင်ခီးစဉ်အတွင်းတရုတ်သမ္မတရှီချင်းပင်ကတရုတ်နဲ့ပါကစ္စတန်ကြားထူးခြားတဲ့ချစ်ကြည်တည်ဆောက်နိုင်ခဲ့တယ်လို့အင်္ဂါနေ့ကပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံအနေနဲ့ IUU ခေါ်တရားမဝင်တဲ့အသိမပေးတဲ့စီးမြင်အရာလိုက်နာခြင်းမရှိတဲ့ငါးဖက်လုံငန်းတွေကိုတိတိတသားပြောင်းလဲပြင်မလားတို့ဒီမဟုတ် EU နိုင်ငံတွေကိုပင်လယ်ဇာတွေတင်ပို့မှုတွေခုနှစ်ကုန်ပိုင်းမှာရပ်တန့်ခံမလားဆိုပြီးရသဒံ3ပေးချက်ထုတ်ပြန်လိုက်ပါတယ
်။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာ။ဒီမနေ့တဲ့အစီရင်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇာဟာရာအဘူဇိတ်ဖြစ်ပါတယ်။ကျွန်တော်ဆံမိုးပြီပါ။အခုထုတ်လွှင့်နေတဲ့တနအီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီအထိလိုင်းဒိုမီတာ16.25ကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ။ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ16.25ကနေနားဆင်နိုင်ပါတယ်။တို့တရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.